Welcome to the Voice of America in Burmese.
မင်္ဂလာညမှာတော်တာရှင်များရှင်ဗီယိုအမေရိကန်တန်းကနေ2023ခုနှစ်ဇူလိုင်လ25ရက်အင်္ဂါနေ့ပိုင်းဗီယိုမြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဗီယိုရေဒီယိုအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့52တို့ပြင်လိုင်းလက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလိမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမာနဲ့တူပြပြပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့နေပြည်တော်အချုပ်ထောင်မှာအကျဉ်းချခံထားရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုဒုဝန်ကြီးတွေနေထိုင်တဲ့နေပြည်တော်ကနေအိမ်တလုံးကိုပြောင်းရွှေ့လိုက်တယ်ဆိုတဲ့သတင်းတွေထပ်ပေါ်နေပါတယ်တရုတ်နိုင်ငံမှာလက်ရှိနိုင်ငံခြားရေးဝန်ကြီးကိုယာရုကဖိတ်ရှားလိုက်ပါတယ်ယူကရိန်းနျူကလ িয়ার ဓာတ်ပိတ်ဆက်ရုံရဲ့ပတ်ဝန်းကျင်မှာအင်အားပြင်းမိုင်းတွေရှိနေတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆင်ရမယ့်နေရာမှာတော့အိန္ဒိယမြန်မာနယ်စပ်တမူးမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်ပွားနေတာကြောင့်မြန်မာနိုင်ငံသားတွေမဏိပူရပြည်နယ်ထဲထွက်ပြေးတိမ်းရှောင်နေကြရတဲ့အခြေအနေနဲ့ပတ်သက်ပြီး
နေရောက်ရှိခံပတ်မှာတိုက်ပွဲဖြစ်တာပေါ့လက်သားနေဒီကနေမီးဘွယ်ထွက်ပြီးတာဒီမီးဘူရီရုံနဲ့ပါလာတော့ခုံညာကတော့ဒီဘက်ထွက်ရောက်လာတယ်လို့ပြောတယ်
အိန္ဒိယနိုင်ငံမိုးရေးမြို့မှာနေထိုင်သူမြန်မာနိုင်ငံသားတို့ပြောပြသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူကီယနီဒေတာဆစ်ဆောင်တွေကြားမှာငှက်ဖျားနဲ့တုတ်ကွေးရောဂါကူးစက်သူပိုများလာတာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာဗီဒီယိုသတင်းလေးတွေနဲ့နောက်ကဘာတလခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတိုင်ခင်မှာတော့အခုအရင်ဆုံးထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးတော့မှာပါရှင
်ယူကရိန်းနိုင်ငံဇပရီရှားနျူကလ িয়ার ဓာတ်ပိတ်ဆက်ရုံရဲ့ပတ်ဝန်းကျင်မှာအင်အားပြင်းမိုင်းတွေကိုအပြည့်ပြည့်ဆိုင်ရာအနုမြူဆွမ်းရင်အေဂျင်စီ IAEA ကတွေ့ရှိခဲ့တယ်လို့ပြောပါတယ် IAEA ရဲ့ထုတ်ပြန်ချက်မှာတော့အဲ့ဒီမိုင်းတွေကိုတနင်္ဂနွေနေ့ကဆက်ရုံရဲ့အတွင်းမိုင်းနဲ့အပြင်ပိုင်းမှာရှိတဲ့အတားအဆီးတွေကြားကဂျားကန်စုံတစ်ခုမှတွေ့ခဲ့တယ်လို့ပြောပါတယ်ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်ပိတ်ဆက်ရုံဘေကင်းလုံခြုံရေးအတွက် IAEA ဟာနျူကလ িয়ার ကတ်ဆိုးတစ်ခုဖြစ်လာနိုင်ခြေကိုလည်းထပ်ခါတလဲလဲသတိပေးထားပါဗျ။ဆက်ယုံရဲ့နေရာတဝိုက်ကိုရုရှားကအစောပိုင်းတည်းကထိမ့်ချုပ်ထားပြီး IAEA အကြီးအကဲရာဖဲဂရူစီကတော့ဒီနေရာမှာဖောက်ခွဲပစ္စည်းတွေရှိနေတာဟာ IAEA ရဲ့ဘေကင်းရေးစံနှုန်းတွေနျူကလ িয়ার လုံခြုံရေးလမ်းညွှန်ချက်တွေနဲ့မကိုက်ညီတဲ့အပြင်ဆက်ယုံဝန်ထမ်းတွေအပေါ်စိတ်ပိုင်းဆိုင်ရာဖိအားပေးမှုဖြစ်စေတယ်လို့လည်းပြောထားပါဗျ။ဇွန်လကဆက်ယုံနီးမှာရှိတဲ့ရေလောင်ကန်ကိုထိခိုက်စေခဲ့တဲ့ခါခော့ခါဆယ်ပြက်စီးပြီးတဲ့နောက်မှာတော့ IAEA ကကျွမ်းကျင်သူတွေဟာဓာတ်ပေါင်းဗိုလ်တွေကိုအေးအေးခံဖို့အတွက်ရေလုံလောက်စွာရရှိမှုရှိမရှိဆိုတာကိုဆက်လက်စောင့်ကြည့်နေတယ်လို့လည်းအေဂျင်စီကပြောထားပါတယ်ရှင်
မြောက်ကိုရီးယားကနောက်ဆုံးအကြိမ်ပြုတ်လုခဲ့တဲ့ဒုံးကျည်စံသက်ပြစ်လွတ်မှုအပေါ်ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါပြစ်တင်ဒီကနေ့ဝေဖန်လိုက်ပါတယ
်မကီတဇူဆေဝါမတကိုင်ဟင်းတိုで弾道ミサイルの発射を繰り返しています。
ニャゴリアはペテンダドンジリマジャカナ散達ピルニレアトゥジャパンナイガン奪ったまかべデータリーナナイガンダガイエティニェイエジャムを侵蝶にばれるとウィンジジョキシダがディグニ伝道帝を描写けたば。あくろドンジリ散達ピルムがクラタマガ論長衛康西が差まったれ送撇撇あみゃあぴゃを抽破や要ってるとねジャパンウィンジジョが描ばれ。မြောက်ကိုရီးယားကတာတိုပြည့်ပယ်ထိန်တက်ဒုံးကျည်နှစ်စင်းကိုထပ်မံစမ်းသပ်ပြစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဇူလိုင်လ25ရက်ဒီကနေ့ပြောပါတယ်။အမေရိကန်ကအင်အားပြတဲ့အနေနဲ့ရေတပ်သင်းမော်တွေတောင်ကိုရီးယားကိုဆစ်လွတ်မဲ့ကိစ္စကိုကန့်ကွက်တဲ့အနေနဲ့မြောက်ကိုရီးယားကမကြာသေးခင်ရပ်ပိုင်းတွေအတွဲဒုံးကျည်စမ်းသပ်ပြစ်လွတ်မှုတွေဇက်တိုက်လှုပ်ဆောင်နေကြတာပါ။ပြည်ရတဲ့တည်င်းဘက်ကစလို့၃ချိန်မြောက်အဖြစ်ထပ်မံပြစ်လွတ်မှုကိုတော့မြို့တော်ပြုံရန်အနီကနေညတကောင်မတိုင်ခင်လေးကပြစ်လွတ်ခဲ့တာလို့တောင်ကိုရီးယားပူးတွဲစစ်ဦးစီးချုပ်များရဲ့အကြီးအကဲကပြောပါရစေ။အဲ့ဒီဒုံးကျည်နှစ်ခုစလုံးဟာကိုရီးယားကျွန်းဆွယ်ရဲ့အရှေ့ပိုင်းကီလိုမီတာ400လောက်အထိရောက်ခဲ့တယ်လို့ဆိုပါရစေ
။တလကြာလူမြင်ကွင်းကနေပျောက်နေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးချန်ကန်ကိုနိုင်ငံသားရေးဝန်ကြီးယာရုကနေဒီနေ့ဖယ်ရှားလိုက်ပြီးသူအရင်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့တဲ့ထိတ်တန်းတန်တမန်ဝန်ကြီးကိုပြန်လည်ခန့်အပ်လိုက်ပါတယ်။ဘာကြောင့်လဲဆိုတာကိုတော့တရုတ်အစိုးရပိုင်းသတင်းမီဒီယာကပြောဆိုသွားခြင်းမရှိပါဘူး။တရုတ်နိုင်ငံရဲ့အတိုင်းဝိုင်းမှာပုံမှန်လင်းလင်းပြောဆိုတတ်တဲ့ တက်တစ္ဆာအလားအလာရှိတဲ့ခေါင်းဆောင်တဦးဖြစ်သတ်မှတ်ခံထားရတဲ့ချန်ဂန်ကိုနိုင်ငံသားရေးဝန်ကြီးဖြစ်ကဖယ်ရှားလိုက်တာနဲ့ပတ်သက်လို့ထင်ကြေးအမျိုးမျိုးဝေဖန်ပြောဆိုနေကြပါတယ်။ချန်ဂန်ကိုဂျွန်လ25ရက်နေ့ကအများမြင်ကွင်းမှာရုရှားနိုင်ငံသားရေးဝန်ကြီးနဲ့အတူနောက်ဆုံးတွေ့ခဲ့တာပါ။2023ခုမေလကမြန်မာနိုင်ငံနေပြည်တော်ကိုတွားရောက်ခဲ့ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါသေးတယ်။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်နဲ့လည်းဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပါတယ်။ချန်ဂန်ကိုရာထူးကဖယ်ရှားလိုက်တာနဲ့ပတ်သက်လို့တရုတ်နိုင်ငံသားဝန်ကြီးဌာနကလည်းဒီနေ့လှုပ်တဲ့သတင်းစာရှင်းလင်းပွဲမှာတစုံတရာမှတ်ချက်ပေးပြောဆိုတာမရှိခဲ့ပါဘူးရှင်
။တရုတ်ထောင်လန်ရေးသင်းမော်တွေဟာအမေရိကန်နဲ့ဩစတြေးလျတို့အပါအဝင်ပါဝင်တဲ့အကြီးဆုံးစီရေးလင်းကျင်းမှုကိုစောင့်ကြည့်ဖို့ပြင်ဆင်နေပါတယ်။အာရှဒေသမှာတရုတ်ရဲ့စစ်အင်အားချဲ့ထွင်မှုကြီးမားလာနေချိန်မှာပဲ Talisman Zebra လို့နာမည်ပေးထားတဲ့အဲ့ဒီစီရေးလင်းကျင်းမှုကိုစောင့်ကြည့်ဖို့အတွက်အစ်စ်မြင့်တရုတ်ထောက်လန်းရေးရည်ရင်တွေ Australia ရေပိုင်နဲ့အပြင်ဘက်မှာရောက်နေကြတာပါ။ဒီစီရေးလေးကျင်းမှုမှာဩစတြေးလျနဲ့အမေရိကန်တို့အပြင်ကနေဒါ၊ဂျာမနီနဲ့ဂျပန်နိုင်ငံတို့ကတပ်ဖွဲ့အင်အား 3,000 လောက်ပါဝင်ကြမှာဖြစ်ပါတယ်။ဩစတြေးလျကလည်းတရုတ်ထောက်လန်းရေးသင်္ဘောနှစ်ဆင်းကိုစောင့်ကြည့်နေပါတယ်။အဲ့ဒီသင်္ဘောနှစ်ဆင်းတွေကတစ်ဆင်းက Queensland ပြည်နယ် Shoalwater ပင်လယ်အော်မှာရှိတဲ့နိုင်ငံတကာရေပိုင်နက်မှာတက်ဆွဲထားတယ်လို့သတင်းထုတ်ပြန်ထားပါတယ်။ဩစတြေးလျဘက်ကလည်းတရုတ်သင်္ဘောနဲ့အဆက်အသွယ်ပြုလုပ်ထားတယ်လို့ဩစတြေးလျအကြီးအကဲစစ်အရာရှိတူကပြောပါရယ်စီးရဲလေ့ကျင့်မှုတွေကိုစောင့်ကြည့်တာဟာတရုတ်နိုင်ငံအတွက်ပုံမှန်လောက်ရတစ်ခုဖြစ်တယ်လို့ဩစတြေးလျအမျိုးသားတက္ကသိုလ် Corrible School of Asia Pacific Affairs ကနိုင်ငံတကာလုံခြုံရေးနဲ့ထောက်လန်းလေ့လာရေးဌာနကပေါင်မောက်ခ John Blessland ကပြောပါရယ်တရုတ်ကအလားအလာရှိတဲ့အရန်သူပါတရုတ်နိုင်ငံဟာအချက်အလက်စုဆောင်းရှာဖွေနေပြီးဒီလှုပ်ဆောင်မှုမှာဩစတြေးလျနိုင်ငံကိုအသုံးပြုလာနိုင်တဲ့အတွက်ဩစတြေးလျနဲ့သူ့ရဲ့မဟာမိတ်တွေဟာအနာဂတ်မှာဖြစ်လာနိုင်တဲ့ချိန်ကြောင်းမှုမှန်သမျှကိုပိုမိုသတိရှိစေမယ်လို့လည်းသူက VOA ကိုပြောပါတယ်ရှင်
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလမီတာ190 kHz 1505ကနေပြီးထိုးလင့်ပေးနေပါတယ်ခင
်ဗျ။အင်္ဂါညထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။နေပြည်တော်ကျင်းတောင်မှာနှစ်ရှည်ထောင်တန်ကြခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုထောင်ရင်းကနေတခြားနေရာတစ်ခုကိုပြောင်းရွှေ့လိုက်တယ်လို့နှီးဆက်တဲ့သတင်းရင်းမြစ်တချို့ကပြောပါရယ်လက်ရှိပြစ်ဒဏ်တွေကိုဆိုင်းငံ့ပြီးနေပြည်တော်ကဒုဝင်ကြီးတွေနေထိုင်တဲ့နေရာတစ်ခုကိုနေအိမ်အကျယ်ချုပ်ပုံစံနဲ့ပြောင်းရွှေ့လိုက်တာလို့သတင်းတွေထွက်ပေါ်နေတဲ့အပေါ်အတိပြုနိုင်ဖို့အတွက်စစ်ကောင်စီပြောခွင့်ရကို VOA ကအကြိမ်ကြိမ်ဆက်သွယ်မေးမြန်းပေမဲ့ဖုံးကင်ဖြေကြားခြင်းမရှိပါဘူးဒေါန်ဆန်းစုကြည်နဲ့နှီးဆက်တဲ့အတိုင်းဝိုင်းမှာလည်းအတိမပြုတ်နိုင်တဲ့သတင်းတွေကအမျိုးမျိုးရှိနေပါဗျ။ဒေါန်ဆန်းစုကြည်ကိုတနင်္လာနေ့ကစပြီးနေအိမ်အကျယ်ချုပ်ပုံစံပြောင်းထားတယ်လို့သိရတဲ့အကြောင်းနှီးဆက်သူတချို့က VOA ကိုပြောပေမဲ့လက်တလောတိကျအတိပြုတ်နိုင်တဲ့အခြေအနေမရှိသေးပါဘူး။နေပြည်တော်ထောင်တဲ့နှီးဆက်သူတွေကတော့ဒေါန်ဆန်းစုကြည်နေပြည်တော်ထောင်တွင်းမှာမရှိတော့သလိုဘယ်နေ့ကဘလို့ပြောင်းရွှေ့သွားတယ်ဆိုတာမသိရသေးကြောင်းလည်းပြောကြပါဗျ။မာရဝီဇီယာဗုဒ္ဓရုပ်ပွားတော်လို့ခေါ်တဲ့အများပြည်သူအတွက်ဖွင့်ပွဲလုပ်တဲ့နေ့အထိတ်မှတ်အနေနဲ့အကျဉ်းသားတွေကိုလူငင်းချမ်းသာကွင်းနဲ့တူနှစ်ရှည်အကျဉ်းကျနေတဲ့ဒေါအောင်ဆန်းစုကြည်ကိုပါနေအကျယ်ချုပ်ကိုရွှေ့ပြောင်းပေးနိုင်ခြင်းရှိရဆိုတဲ့သတင်းဟာအခုတလောမှာထွက်ပေါ်နေပေမဲ့ VOA ကလည်းအတည်ပြုနိုင်သေးပါဘူးပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကထိုင်းနိုင်ငံနိုင်ငံသားရေးဝန်ကြီးနဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ရမှာလဲတွေ့ဆုံခဲ့တဲ့နေရာနဲ့ဆွေးနွေးတဲ့အကြောင်းအရာအသေးစိတ်ကိုစစ်ကောင်စီဘက်ကရောထိုင်းဘက်ကပါထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးထောင်တဲ့နီးစပ်သူတွေကတော့ထိုင်းနိုင်ငံသားရေးဝန်ကြီးကအကျဉ်းထောင်မှာလာရောက်တွေ့ဆုံတာမဟုတ်ဘူးလို့ပြောဆိုကြသလိုအဲ့ဒီအချိန်ကလည်းဒေါအောင်ဆန်းစုကြည်ကိုနေရာပြောင်းရွှေ့ထားသလားဆိုတာသေချာမသိရသေးပါဘူးရှင်
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံကနေစစ်လက်နက်နဲ့စစ်ပစ္စည်းတွေဒေါ်လာတန်းနဲ့ချီဝယ်ယူခဲ့တဲ့ဆိုတော့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ရဲ့အစီရင်ခံစာကိုအခိုင်အမာထောက်ခံတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောခွင့်ရက VOA ကိုရီးယားဌာနကိုတောက်ကြနေကပြောပါတယ်မြန်မာစစ်တပ်ဟာအနာသိမ်းပြီးတဲ့အချိန်ကစလို့အမေရိကန်ဒေါ်လာတန်း1000ဘိုးစစ်လက်နက်နဲ့ဆက်ဆက်ကုန်ရပစ္စည်းတွေကိုရုရှားနဲ့တရုတ်အပါအဝင်နိုင်ငံတချို့စီကနေတင်သွင်းခဲ့တယ်လို့လူခွင့်ရေးအထူးကိုယ်စားလှယ်ဒေါက်တာအန်ဒရူးစ်ကပြောခဲ့တာပါဒီထဲမှာရုရှားကအမေရိကန်ဒေါ်လာ406တန်းနဲ့အများဆုံးရောင်းချထားပြီးတရုတ်က268တန်းနဲ့ဒုတိယအများဆုံးရောင်းချခဲ့ပါတယ် စင်ကာပူက254တန်းအိန္ဒိယက51တန်းထိုင်းက28တန်းစသဖြင့်အတိအသင့်ရှိပါတယ်တရုတ်နိုင်ငံကတော့ဒီအစီရင်ခံစာကိုကန့်ကွက်ခဲ့ပြီးတရုတ်နိုင်ငံသား၏ဝင်ကြီးဌာနပြောခွင့်ရကတော့ Tom Andrews ရဲ့အစီရင်ခံစာဟာအချက်အချာအာဏာပိုင်နိုင်ငံတွေကြားကတမန်လက်နက်ရောင်းဝယ်မှုတွေကိုအချက်လက်မားတွေနဲ့တစ်ဖက်သက်အပုတ်ချတဲ့လူအစီရင်ခံစာလို့တုံ့ပြန်ခဲ့ပါတယ်Tom Andrews ကတော့တရုတ်နိုင်ငံကတင်ပို့ခဲ့တဲ့လက်နက်တွေထဲမှာအစင်းမြင့်တန်ကြပ်ကကားနဲ့တိုက်ခိုက်ရေးဂျက်လီယင်တွေအပြင်စစ်လက်နက်ထုတ်လုပ်ရေးသုံးအလူမီနီယံ၊ဂျေရာဘာစတဲ့ဆက်ဆက်ပစ္စည်းတွေလည်းပါဝင်တဲ့အကြောင်းပြောဆိုထားပါတယ်။မြန်မာနိုင်ငံရေးလေလာသူတွေကလည်းတရုတ်ဟာသူ့အကျိုးစီးပွားကိုအခြေခံပြီးအာဏာသိမ်းစစ်ကောင်စီကိုစစ်ရေးအပါအဝင်တခြားပံ့ပိုးမှုတွေကိုပေးနေတယ်လို့ VOA ကပြောပါတယ်ရှင်။
ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲရဲ့ဒီနေ့ပွဲစဉ်ဒီမှာပူးတွဲအိမ်ရှင်နယူးဇီလန်အသင်းကိုဖိလစ်ပိုင်အသင်းကတကောကူးမရှိနဲ့အနိုင်ရလိုက်တာကြောင့်အံ့အားသင့်စရာအောင်မြင်မှုဖြစ်ဖိလစ်ပိုင်အသင်းကိုအားပေးသူတွေကအောင်ပွဲခံနေကြပါတယ်။အာရှအသင်းတွေထဲမှာတော့တောင်ကိုရီးယားနိုင်ငံအသင်းကိုကိုလံဘီယာတောင်ကိုရီးယားနိုင်ငံအသင်းကကိုလံဘီယာအသင်းကိုမနေ့က2ဂိုးမရှိနဲ့ရှုံးနိမ့်သွားပြီးမနေ့ဖြန်ဗုဒ္ဓဦးနေ့မှာတော့ဂျပန်နဲ့ကော့စတာရီကာနိုင်ငံအသင်းတို့ရှင်ပြိုင်ကြပါလိမ့်မယ်။ဂျပန်အသင်းဟာဇမ်ဘီယာအသင်းကို5ဂိုးပြတ်နဲ့အနိုင်ရထားသလိုကမ္ဘာဖလားကိုတစ်ကြိမ်ဘိုးဆွဲခဲ့မှုတဲ့အသင်းလည်းဖြစ်ပါတယ်။တရုတ်နဲ့ဗီယက်နမ်အသင်းတွေကတော့ပြီးခဲ့တဲ့ရက်ပိုင်းကပဲဒိမတ်နဲ့အမေရိကန်အသင်းတွေနဲ့ရှင်ပြိုင်ခဲ့ပြီးအရေးနိုင်ခဲ့ပါတယ်။မနေ့ဖြန်မှာတော့လက်ရှိချန်ပီယံအမေရိကန်အသင်းနဲ့နယ်သာလန်အသင်းတို့ရှင်ပြိုင်ကြမှာဖြစ်တဲ့အတွက်လက်ရှိချန်ပီယံအမေရိကန်မျိုးသမီးဘောလုံးအသင်းနောက်တစ်ဆင့်တက်နိုင်မှုမျှော်လင့်ချက်တွေနဲ့အာရုံစိုက်နေကြပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာမနစ်ကလူပိမိပြီး195ယောက်တေဆုံးခဲ့ရတဲ့ဖြစ်စဉ်ကြောင့်ဖေဗရူလာတုန်းကရာထူးကဖယ်ရှားခံခဲ့ရတဲ့ပြည်ထရေးဝင်ကြီးကိုတရားစွဲဆိုခြင်းမပြုဖို့တောင်ကိုရီးယားဖွဲ့စည်းပုံဆိုင်ရာတရားရုံးကဒီကနေ့ဆုံးဖြတ်လိုက်ပါတယ်။2022ခုနှစ်အောက်တိုဘာ29ရက်နေ့ဟာလိုဝင်းပွဲတော်ကျင်းပနေစဉ်ဖြစ်သွားတဲ့အဲ့ဒီလူအများအပြားတေဆုံးခဲ့မှုမဖြစ်အောင်အစိုးရအနေနဲ့ထိရောက်တဲ့အရေးပေါ်ကကယ်ဆယ်ရေးအစီအစဉ်တွေကိုကြိုတင်ပြင်ဆင်ထားခြင်းမရှိတဲ့အတွက်ဝင်းစီလီဆာမင်းကိုတရားစွဲဖို့လှစ်တော်ကမဲခွဲဆုံးဖြတ်ခဲ့တာပါလူတူဦးတယောက်ဒါမှမဟုတ်အကြောင်းအရာတစ်ခုခုကအဲ့ဒီလိုမဖြစ်အောင်ဟန်တားနိုင်စွမ်းမရှိဘူးဆိုပြီးတရားရုံးကဒီကနေ့ဆုံးဖြတ်ချက်ချလိုက်တာပါအစိုးရဌာနတွေတော်တော်များများရဲ့ချုပ်ရင်းချက်တွေကိုလည်းတရားရုံးကထောက်ပြထားပါတယ်စိုးမြို့လယ်ကနှစ်စဉ်ဟာလိုဝင်းညရောက်တိုင်းလူစီကားလေးရှိတဲ့စားတောက်ဆိုင်နဲ့ဘားတွေရှိတဲ့လမ်းကျင်းလေးတွေကိုနာမည်ကြီးသူတယောက်ရောက်လာတဲ့ဆိုတဲ့သတင်းထွက်ပေါ်လာပြီးတဲ့နောက်အဲ့ဒီမှာရှိတဲ့လူငယ်တော်တော်များများကအပြေးလွှားသွားကြည့်ရကနေလူချင်းပြီးအသက်ရှူချက်ပြီးတည်ဆုံခဲ့ကြတာပါတည်ဆုံသူအများစုဟာလူငယ်တွေဖြစ်တယ်လို့ဆိုပါတယ်ရှင
်အင်အားပြင်တိုင်ဖွန်းမွန်တိုင်းဒော့ဆူရီဟာဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဒီကနေ့ဝင်ရောက်တိုက်ခိုက်ခဲ့ရမှာထောင်နဲ့ချီတဲ့လူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ရပါတယ်ဒီအမြင့်30နီးပါးအထိရှိနေတာကြောင့်ပင်လယ်ရေကြောင်းသွားလာမှုကိုရပ်ဆိုင်ထားပါတယ်။ Typhoon Doxuri ဟာဖိလစ်ပိုင်နိုင်ငံရဲ့ Cagayan နဲ့ Bating Spinery ရဲ့အနောက်မြောက်ကမ်းခြေတွေဘက်ကိုရွေ့ရှားနေတဲ့အတွက်လေတိုက်နှုန်းအပြင်းထန်ဆုံးရှိနေမဲ့မုန်တိုင်းဗဟိုချက်ဟာကမ်းလွန်ပင်လယ်ပြင်မှာဆက်ပြီးရှိနေမယ်လို့ခန့်မှန်းထားပါတယ်။ဒါ့ပြင်ကျွန်းအစွန်ဖျားတွေကကျွန်းအစွန်ဖျားတွေကတော့မုန်တိုင်းဝင်ရောက်ဖို့ရှိနေပါတယ်။ပြင်းထန်တဲ့ Typhoon မုန်တိုင်းကြောင့်နိုင်ငံမြောက်ပိုင်းခရမ်းတွေမှာရုတ်တရက်ရေလွှမ်းမှုတာမြေပြိုတာတွေဖြစ်နိုင်တယ်လို့ဖိလစ်ပိုင်မိုးလေဝသဗျူရိုကသတိပေးထားပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျမအလင်းမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပြပုတ်ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့အိန္ဒိယမြန်မာနယ်စပ်တမူးမြို့နယ်ဘက်မှာတိုက်ပွဲတွေကြောင့်မြန်မာနိုင်ငံသားတွေမနီပူပြည်တဲ့ထွက်ပြေးတိမ်းရှောင်ကြရတဲ့အခြေအနေကိုစပြီးတော့ပြောပြပေးပါမယ်။အိန္ဒိယမြန်မာနယ်စပ်တမူးမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ကလေးငယ်300ကျော်အပါအဝင်မြန်မာနိုင်ငံသား900ကျော်ဟာအိန္ဒိယနိုင်ငံမဏိပူရာပြည်နယ်အတွင်းကိုပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနှစ်ရက်ကထွက်ပြေးခုံလုံလာခဲ့ကြပါတယ်။သူတို့ကသူတို့ကိုမဏိပူရာအစိုးရကပြန်လည်မောင်းထုတ်ဖို့ပြင်ဆင်နေတာကြောင့်အိန္ဒိယရောက်မြန်မာဒုက္ခသည်ရေးရကော်မတီကလည်းလူသားချင်းစာနာထောက်ထားပြီးပြန်မမောင်းထုတ်ဖို့တိုက်တွန်းနေပါတယ်။ဒီသတင်းအပြည့်စုံကိုကိုစံကျော်ကပြောပြပေးပါမယ်ရှင်
။အိန္ဒိယနိုင်ငံမဏိပူရပြည်နယ်ချန်ဒဲလ်ခရိုင်တွင်ကိုဒီလ22ရက်နေ့နဲ့23ရက်နေ့နှစ်ရက်အတွင်းမြန်မာနိုင်ငံသား900ကျော်ဝင်ရောက်လာခဲ့တာပါ။တမူးခရိုင်ခံပတ်မြို့မှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒီလိုအရက်သားတွေအလုံးရင်းထွက်ပြေးလာတာဖြစ်တယ်လို့အိန္ဒိယနိုင်ငံမိုးရေးမြို့မှာနေထိုင်သူမြန်မာနိုင်ငံသားတူဦးကပြောပါတယ်
။ပြီးခဲ့တဲ့နှစ်ရက်ရှိခံပတ်မှာဖြစ်တဲ့ကိစ္စတိုက်ပွဲဖြစ်တာပေါ့။ ့အဲ့ဒီမှာညက်သားတွေဒီကချက်ချက်ထွက်ပြီးလာတယ်ဒီကချက်ဆိုတာဒီမင်းဘူးကထွက်ပြီးလာတယ်အဲ့မင်းနဲ့ကတော့ဟိုအဲ့မှာဒီမင်းပူရီယူနဲ့ပါလာတော့ခုနကကျတော့ဒီကချက်ရောက်လာတယ်လို့ပြောတယ်
အိန္ဒိယရောက်မြန်မာနိုင်ငံဒုက္ခသည်များကော်မတီကဘောဒေတာနိုင်ကကလည်းတမူးဒေတာရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးထန်းစေးကလည်းဒုက္ခသည်တွေရောက်ရှိလာတဲ့အကြောင်းကိုအခုလိုပြောပါတယ
်။ခန္ဓာစိတ်ကြောဒေတာကျန်တယ်လို့ခန္ဓာခန္ဓာမတ်တေမန်နဲ့ရှိတဲ့ဒီတွေကအဲဒီမှာရတဲ့ပြောလို့သုံးသွားတယ်လူ့ဘဝကြောက်ပြီးတော့ရှင်ကြီးနေကြတာပေါ့နော်။ခန္ဓာရဲ့ဒီကကျန်တာလည်းတချို့အခြားနေရာတွေထွက်ပြီးတော့သိမ်းဆောင်နေကြတယ်ပေါ့။ခန္ဓာစိတ်ကြောကျန်တယ်လို့အဲ့ဒီလူကျန်တာကမှဆောင်းလာကြတဲ့တဘောပါပဲဟုတ်။အဲဒီခုနကလောက်ရှိနေလို့ကြားရတာ
။ဒီလ22ရက်နေ့ညကသခိုင်းတိုင်းအထက်ပိုင်းတမူးမြို့နယ်ရှိခံပတ်မြို့စစ်ကောင်စီတက်စကန်နဲ့ရဲစကန်ကိုဒေတာခံ PDF တွေကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒီတိုက်ပွဲဟာ23ရက်နေ့ထိဆက်လက်ဖြစ်ပွားခဲ့ပြီးလက်နက်ကြီးထိမှန်တာကြောင့်အရသာတူသေဆုံးခဲ့တာဖြစ်ပါတယ်။အိန္ဒိယဒေတာတွင်းသတင်းတွေမှာတော့ဒီလ22ရက်နေ့နဲ့23ရက်နေ့အတွင်းမြန်မာနိုင်ငံသား818ယောက်မဏီပူရပြည်နယ်ချန်တဲခရိုင်တွင်းကိုတရားမဝင်ဝင်ရောက်လာကြောင်းဒီအထက်မှကလေး301ဦးအမျိုးသမီး208ဦးပါဝင်ကြောင်းကိုနယ်စပ်လုံခြုံရေးအဖွဲ့အာသန်ရိုင်ဖယ်ကချန်ဒဲခရိုင်လက်ထောက်ခရိုင်ဝန်စီပေးပို့တဲ့အကြောင်းကြားစာမှာဖော်ပြထားကြောင်းရေးသားကြပါတယ်။တမူးမျိုးနဲ့ခံပက်ရွာတိုက်ပွဲကြောင့်တိမ်းရှောင်လာတာဖြစ်ကြောင်းလည်းသတင်းတွေမှာပါရှိပါတယ်။မဏီပူအစိုးရရဲ့ပြည်ထောင်စုဝန်ကြီးဌာနကတော့တရားမဝင်ဝင်ရောက်လာသူတွေကိုပြန်လည်မောင်းထုတ်ဖို့နဲ့မြန်မာနိုင်ငံသားတွေကိုတရားဝင်ခွင့်ပြုချက်မပါဘဲဘာကြောင့်ဝင်ခွင့်ပေးခဲ့တယ်လဲဘလို့ဝင်ခွင့်ပေးခဲ့တယ်လဲဆိုတာကိုစုံစမ်းနေကြောင်းလည်းသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံဒုက္ခသည်များကော်မတီကဘော်ဒေတာနိုင်ကဦးထန်းစေကစစ်ပွဲကြောင့်တိမ်းရှောင်လာသူတွေကိုလူသားချင်းစာနာထောက်ထားပြီးပြန်လည်မောင်းမထုတ်သင့်ဘူးလို့ပြောပါတယ
်။သူကပြည်ပေါ်ကမှုစီမံဆိုးလို့ဖြစ်ပြီးတဲ့ဒုက္ခမှာအိန္ဒိယဆိုတာအနေနဲ့ကဒီပင်းနေတဲ့လူတွေကကမန်းလူလိုက်ချတာကတဘောကမကြောက်ဘူးလို့ပြောပါတယ်။ဒီဟာကလူသားချင်းစာနာမှုနဲ့သူကိုယ်ကိုထောက်ပံ့ရမယ့်ဒုက္ခဖြစ်တယ်။သူတို့အိန္ဒိယဆိုတာဒီရမအမှုသားမှာဒီလိုဖြစ်နေတာဖြစ်တယ်။ဒီပြည်ပေါ်ကမှုလို့ကြီးလာတဲ့အမသာစိတ်ကြောင့်လက်မခံမှုဆိုတော့ဒါအဲ့ဒီလိုဒီလိုနဲ့ဆင်းနေလည်းမရဘူးဒါကြောင့်ဆလာထရမ်းမရှိဘူးလို့ပြောလို့ရတယ်ဒီဖေးမင်းနိုင်မထောက်ပံ့နိုင်တော့မှဒီနေ့ယင်းရရာယင်းရင်ကြောင်းခုလုံးတဲ့နေရာမှာတော့ဒုက္ခမပြည့်စုံဘူးဒီနောက်ချက်တင်ဒီနောက်ထပ်တင်လို့ဒီလိုလည်းယူကြပါလား
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာမဏီပူရပြည်နယ်မိုးရေးမြို့ဘက်ကိုတိမ်းရှောင်လာတဲ့ဒုက္ခသည်80ကျော်ကိုဒီနှစ်နှစ်ဆန်းပိုင်းကမဏီပူရပြည်နယ်ရဲတပ်ဘက်ကဖမ်းဆီးပြီးအချို့ကိုအာမခံနဲ့ပြန်လွှတ်ပေးခဲ့ပေမဲ့အခုချိန်ထိ90ကျော်ဟာအင်ဖာမြို့မှာထိန်းသိမ်းခံနေရဆဲဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်မှာအိန္ဒိယနိုင်ငံမဏီပူရပြည်နယ်တဲကိုမြန်မာနိုင်ငံသား9000ကျော်နဲ့မီဇိုရန်ပြည်နယ်တဲကိုမြန်မာနိုင်ငံသား35000ကျော်ဝင်ရောက်ခိုလုံနေကြတာဖြစ်ပါတယ်မဏီပူရပြည်နယ်မှာတော့ဒီနှစ်မေလကစတင်ပြီးကတဲ့ခေါ်မဏီပူရီလူမျိုးတွေနဲ့ကူကီးလူမျိုးတွေကြားမှာအဒီကယုံနေဖြစ်ပွားနေတာပါဒီအဒီကယုံနေအတွင်းမှာလူတရာလောက်သေဆုံးပြီး40ကျော်လောက်ထိခိုက်ဒဏ်ရာရခဲ့တာဖြစ်ပါတယ်ဒီပဋိပက္ခအတွင်းမိုးရေးမျိုးကကတဲလူမျိုးအချို့လည်းမြန်မာနိုင်ငံဘက်ကိုတင်းရှောင်ခုံလုံရတာတွေရှိခဲ့ပါတယ်မဏီပူရပြည်နယ်အစိုးရဘက်ကတော့မြန်မာနိုင်ငံကဝင်ရောက်လာသူတွေမှာလက်နက်ခဲယမ်းတွေပါလာပြီးသူတို့ပြည်နယ်အတွင်းပဋိပက္ခတွေပုံမှုမြင့်တက်လာမှာကိုလည်းစိုးရိမ်တာတွေရှိနေတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယမြန်မာနယ်စပ်တမူးမြို့နယ်ပမာတိုက်ပွဲတွေကြောင့်မြန်မာနိုင်ငံသားတွေမဏီပူပြည်နယ်နဲ့ထွက်ပြေးတိမ်းရှောင်ကြရတဲ့အခြေအနေကိုကိုစံကျော်ပြောပြပေးခဲ့တာပါအခုဆက်ပြီးကရီနီဒေသပမာစစ်ရှောင်နေကြငှက်ဖျားနဲ့တုတ်ကွေးယောဂကူးစက်သူတွေပုံများလာနေတဲ့သတင်းကိုပြောပြပေးပါမယ်ကြားခေါ်ကရင်နီပြည်နယ်ဒီမော့ဆိုမျိုးအရှိချမ်းကစစ်ပြေးဒုက္ခသည်တွေကြားအခုရပိုင်းငှပြားယောဂါတွေဖြစ်နေပြီးစစ်ပစ္စည်းတွေကလည်းပြက်လက်နေတယ်လို့စစ်ဆောင်တွေကိုအကူအညီပေးနေသူတွေကပြောပါတယ်တချိန်တည်းမှာပဲရာသီတုပ်ကွေးတွေကလည်းဆက်ပြီးတော့ကူးဆက်နေပြီးဖရူဆိုမြို့နယ်အနောက်ချမ်းမှာဆိုရင်စစ်ဆောင်တွေရဲ့85ရာခိုင်နှုန်းလောက်ရာသီတုပ်ကွေးတွေဖြစ်နေပါတယ်။အလားတူဖေကုံဘက်မှာလည်းရာသီတုပ်ကွေးကူးဆက်သူတွေပိုများလာနေတဲ့အကြောင်းဒီသတင်းပေးပို့ချက်ကိုမတ်စုမွန်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။ကယားပြည်နယ်ဒေသခေါ်ကယင်းဤဒေသမှာတိုက်ပွဲတွေကြောင်းဒေသခံပြည်သူအများစုဟာအိုးအိမ်တွေကိုစွန့်ခွာပြီးတော့ဘေးလွရာကိုတိမ်းရှောင်နေကြရသလိုလက်ရှိမှာသူတို့အတွက်စားတောက်နေထိုင်ရေးခက်ခဲတဲ့အပြင်ကျန်းမာရေးပြဿနာတွေကလည်းပိုများလာပါတယ်။အခုရက်ပိုင်းဒမော့ဆိုမြို့နယ်အရှိတ်ချမ်းမှာရှိတဲ့စစ်ပြေးဒုက္ခသည်တွေကြားမှာငှက်ဖျားယောဂါကူးစက်တာတွေရှိနေပါတယ်။ဆေးပစ္စည်းအလုံးလောက်မရှိတာကြောင့်ဖျားနာသူအလုံးကိုစစ်ဆေးကူးတာပေးနိုင်တဲ့အခြေအနေမရှိဘူးလို့ K ကရင်နီလူခွေအဖွဲ့တည်ထောင်သူကိုပညာက VOA မြန်မာပိုင်းကိုအခုလိုပြောပြပါတယ
်ဘူရမဂျူရဆိုင်စစ်ဆေးမှုတွေလုပ်နေတာကတော့ဒီမော့ဆိုရှစ်ပက်ချမ်းမှာကြာခဲ့တဲ့တချို့ဆစ်ဆောင်တဲ့တချို့ရွာခိုင်နေမှာတော့အဲ့ဒါတော့ဖြစ်နေတယ်ဆိုတော့ကျွန်တော်တို့တည်ရပါတယ်အရင်ကအများကြီးကိုတော့ကျွန်တော်တို့ကူးဆက်နေတာမဟုတ်ဘူးပေါ့နော်နည်းနည်းလေးစီဝါလိုအပ်ချက်အရာနောက်အဓိကစစ်ဆေးဖို့အတွက်ပေါ့နော်ငွေပြရောကနဲ့ဟောမဟောစစ်ဖို့အတွက်ကနည်းနည်းလေးခက်ခဲရှိတာတခုရှိတယ်ပေါ့ဆေးလက်ကလည်းအဆင်ပြေတယ်နော်ခုနောက်ပိုင်းတစ်ခါတော့ကျွန်တော်ဒီငှက်ဖျားဖောက်ဆက်နေတော့ကျွန်တော်တွားနေတာရှိတယ်ဒါပေမဲ့ဆေးဝါးပြက်လက်မှုနဲ့လဲကြုံနေတော့လေအားလုံးကိုတော့ကျွန်တော်မစစ်ပြနိုင်ဘူ
းအများစုကတော့အပြင်းဖျားပြီးတော့ခေါင်းကိုက်တာအော့အန်မူဝေဒါတွေကိုယောဂလက္ခဏာတွေခံစားနေကြရတာဖြစ်ပါတယ်တစ်ချိန်တည်းမှာပဲယာတိတုတ်ကွေးကူးဆက်မှုတွေကလည်းยายีสิช่องสไคไนหลูหลูมาဖြစ်ွားနေတယ်လို့ကိုပညာကပြောပါတယ
်။နောက်သူတွေ့တာကဒီပြာနာအပပူတွေကြီးတယ်။ဟောခေါင်းတွေကိုက်တယ်။အဲဒီဟာတွေပေါ့အဓိကဖြစ်တာပေါ့နော်။ဟိုနောက်ပြီးတော့မှမူးဝေအော်အာနေဆိုတော့ပုံစံမျိုးဆက်ဆံပေါ့နော်။အဓိကတော့အပူတအားတက်တယ်။ပူပြင်းတော့ပေါ့နော်။အာနောက်ပြီးတော့မှအဲဒီဟိုရကူခေါင်းမူးခေါင်းကိုက်ပေါ့နော်။အဓိကဒီလက္ခဏာရှိကြပါတယ်ဟုတ်။အာတုတ်ကွေးရောဖြစ်နေကြတော့တုတ်ကွေးရောစခန်းစစ်ဆောင်စခန်းများအားလုံးညီပါမှာဖြစ်နေတော့ပေါ့ရွာမှာလည်းတုတ်ကွေးတွေဖြစ်နေကြရှိပါတယ
်ဖရူโซမျိုးနယ်ရဲ့အနောက်ချမ်းကစစ်ရှောင်းဦးရေ 6,000 လောက်ရှိတဲ့အထက်မှာလဲ 85 ရာခိုင်နှုန်းလောက်အထိရာသီတုတ်ကွေးကူးဆက်ခံနေရပါတယ်အများစုကတော့ဆေးကုသမှုမခံယူနိုင်ကြဘူးလို့စစ်ရှောင်းနေကိုကူညီပေးနေသူတူကပြောပါတယ
်ဘိုးသွင်းဆိုတော့လာမဆက်စဲရှာပုတ်ခဲ့သွားတာပေါ့နော်ဆိုင်ကယ်နဲ့လည်းတုံပြူလို့ရတော့ပေါ့အခါရီလည်းတုံပြူရတော့ဆိုးဆိုးကြီးပါဖျားတယ်ဆေးရုံကိုဆက်မနေဖြည့်ရမယ်ဆိုရမှာကျင်းလေအဲ့လိုမျိုးပေါ့နော်ဒီကိုပူလာရမျိုးအဲ့လိုမျိုးလုပ်ရတယ်ပေါ့နော်အရန်ဝေးနဲ့ဖောက်ပါတဲ့နေရာပါလို့ဆိုတော့စိတ်ခံနေစပါးတွေမရှိဘူးပေါ့နော်ဥပါဖြားတယ်စိတ်မရှိဘူးဆိုတဲ့ဒီတိုင်းပဲထိုင်လိုက်ထားလိုက်တာလည်းရှိသေးတယ
်ကူးဆက်လွယ်တယ်ဖြားနာမှုဖြစ်လို့ခွဲခြားနေသင့်ပေမဲ့စစ်ပြေးနေရတဲ့ဒုက္ခတွေအတွက်မှာတော့ဒီလိုမျိုးတီးတန့်ခွဲပြီးတော့နေလို့ရတဲ့အခြေအနေမရှိတာကြောင့်တယောက်ဖြစ်တဲ့ဆိုရင်တမိသားစုလုံးကူးဆက်သွားတာမျိုးဖြစ်နေတာပါအလားတူပဲရှမ်းကယားနယ်စပ်ဖဲခုံမြို့နယ်ဘက်မှာလဲရာသီတုတ်ကွေးယောဂါတွေဖြစ်ပွားနေတယ်လို့စစ်ရှောင်းအမျိုးသမီးတူကပြောပြပါဗျ။တ
ညာလုံးနီးပါးလောက်ဖြားကြခင်ဗျာ။ယောဂါလူကြီး455ရှိတယ်ဆိုတော့အဲ့တညာလုံးနီးပါးလောက်ဖြားတယ်မဖြားတဲ့သူသိမရှိဘူးမဖြားတဲ့သူလည်းနောက်ဆက်ပြန်ဖြားလာမျိုးပေါ့နော်။ဖြားနေကောင်းတဲ့သူလည်းနောက်ဆက်ပါလောက်နေသူပြန်ဖြားမျိုးပေါ့။ဒီမှာသားလည်းဖြားနေတယ်ဖြားတာအခုတွေလည်းထွက်လာတယ်ဖုတေးသေးလေးကလေးချွေးမိတ်လိုပုံစံမျိုးတကူလုံးပေါင်းနေတယ်အဲ့ဒါသူကြီးတဲ့ပိုဆိုးတဲ့ပြောရမလို့ကြီးတယ်လို့ဖြားတယ်ချားတယ်ချင်အဲ့ဒါသူကြီးကလေးကတော့ဆက်ပြင်းနေကြတယ်ကြောက်ရမစ
တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေမှာတယ်လီဖုန်းလိုင်းတွေကလည်းပြတ်တောက်ပြီးတော့လမ်းပန်းဆက်သွယ်ရေးကခက်ခဲတာကြောင့်အခုနောက်ပိုင်းမှာစစ်ပြေးဒုက္ခတွေပြည်သူတွေအတွက်အကူအညီတွေရနိုင်မှုကပိုပြီးတော့ခက်ခဲလာနေပါတယ်လက်တလောမှာလည်းမိုးရာသီကာလဖြစ်နေတာကြောင့်တချို့ဒေသတွေမှာမိုးများပြီးတော့ရေကြီးရေရှမ်းတာလို့သဘာဝဘေးအန္တရာယ်နဲ့ကြုံနေရတာရှိတယ်လို့ဒီလိုမျိုးရာသီဥတုဆိုးဝါးနေတဲ့အချိန်မှာဖြားနာတာတွေနဲ့စားနပ်ရိက္ခာမလုံလောက်တာအရေးပေါ်ဆေးဝါးပစ္စည်းပြက်လက်မှုတွေနဲ့ကြုံနေရတာဖြစ်ပါတယ်ရှင်
ကင်းဒီဒေသဘက်မှာစစ်ဆောင်နေကြငှက်ဖြားနဲ့တုတ်ကွေးယောဂါကူးဆက်သူတွေပိုများလာနေတဲ့တဲ့မဆူမွန်ပြောပြပေးခဲ့တာပါ VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံနဲ့ပါတွဲဖက်ပြီးတော့ည10:00နာရီအချိန်တိုင်းထုတ်လွှင့်ပေးနေပါတယ်အခုတစ်ခါတော့ Washington DC မှာကျင်းပခဲ့တဲ့ AAJA အာရှအမေရိကန်သတင်းသမားများအသင်းကြီးရဲ့ညီလာခံနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုဆက်ပြီးတော့ပြောပြပေးပါမယ်အမေရိကန်ပြည်ထောင်စုရဲ့သတင်းမီဒီယာလောကမှာအာရှຫນွယ်ပွားအမေရိကန်သတင်းတောက်တွေရှေ့တန်းကနေပုံမှန်ပါဝင်နိုင်ရေးတန်းတူအခွင့်အရေးရရှိရေးလှုပ်ရှားနေတဲ့ AAJA အာရှအမေရိကန်သတင်းသမားများအသင်းကြီးရဲ့ညီလာခံကိုဇူလိုင်လ19ရက်နေ့ကနေ23ရက်နေ့အထိ Washington DC မြို့တော်မှာကျင်းပခဲ့ပါတယ်ဒီနေ့ညီလာခံမှာ VOA ရဲ့မြန်မာ၊တရုတ်၊အင်ဒိုနီးရှားစတဲ့အာရှပစိဖိတ်သတင်းဌာနကသတင်းသမားတချို့လည်းတက်ရောက်ခွင့်ရခဲ့ပါတယ်။ AAJA ညီလာခံကိုတက်ရောက်ခဲ့တဲ့မတ်အင်ဂျင်နိုင်ကအကြောင်းစုံပြောပြပေးမှာပါရှင
်။ဒါ Washington DC မှာကျင်းပတဲ့ AAJA 2023ကိုကျွန်မအခုရောက်ရှိနေတာဖြစ်ပါတယ်။
So this year
in DCAAJ Washington DC မှာပြုလုပ်တဲ့ဒီနှစ် AAJA ညီလာခံကိုတက်ရောက်လာတဲ့ professional သတင်းသမားပေါင်း1600ကျော်ရှိပါတယ်။ editor တွေ media corporation ကြီးတွေကတာဝန်ရှိသူတွေသတင်း media တွေကိုပံ့ပိုးပေးနေတဲ့ foundation ကသူတွေလည်းပါဝင်ကြပါတယ်။အခုလုပ်နေတဲ့ AAJA ညီလာခံဟာအင်ပြူရောနဲ့နှစ်ဘလောက်ပဲဝေးပါတယ်။နောက်နှစ်မှာကျင်းပမယ် American သမ္မတရွေးကောက်ပွဲအတွက် သတင်းတွေဘယ်လိုယူကြမလဲ။ကျမတို့ရဲ့သတင်းလုပ်ငန်းနဲ့မိမိတို့လူမှုအတိုင်းဝိုင်းကိုဝန်ဆောင်မှုပေးတဲ့နေရာမှာပုံမကောင်းမှမနီးလန်းတွေနဲ့လှုပ်ဆောင်မှုဒီနှစ်ညီလာခံမှာအဓိကထားဆွေးနွေးခဲ့ကြပါတယ်
။ဒါကတော့ AAJA အသင်းကြီးရဲ့ဒီနှစ်ညီလာခံကိုဥဆောင်စီမံခန့်ခွဲနေသူလည်းဖြစ်ဗန္ဓာရေးဌာနရဲ့ဒုဥက္ကဋ္ဌလည်းဖြစ်တဲ့ဂျင်းဒင်းက VOA ကိုပြောသွားတာပါ။သူဟာတရုတ်နယ်ဘွားအမေရိကန်သတင်းသမားတဦးလည်းဖြစ်ပါတယ်။ဒီညီလာခံကိုတက်ရောက်လာသူတွေထဲမှာအမေရိကန်ရုပ်သံသတင်းဌာနမှနာမည်ကြီးနေတဲ့အာရှနယ်ဘွားသတင်းတင်ဆက်သူတွေလည်းအများအပြားပါဝင်ပါတယ်။အဲ့ဒီထဲမှာနယူးယောက်ခြေဆိုင် MSNBC ရဲ့ညပိုင်း9နာရီမှာ Alex Wagner အစီအစဉ်ကိုတင်ဆက်နေတဲ့ Alex Wagner ရဲ့မိခင်ဟာမြန်မာအမျိုးသမီးဖြစ်ပါတယ
်။ My Burmese mom has a lot of thoughts about being generalized
with the Asian American community. American people are shy နေတယ်။အာရှနယ်ဘွားတွေတဲ့မှာနိုင်ငံအလိုက်လူမျိုးအလိုက်ဘာသာအလိုက်ကွဲပြားခြားနားမှုတွေအများပြားရှိနေတဲ့အတွက်သူတို့အလုံးကိုအာရှသားတွေဖြစ်တမျိုးတည်းသတ်မှတ်ထားတာကိုတော့ကျွန်မအမေကစိတ်နှစ်သက်ခြင်းမရှိဘူးလို့ Alex Wagner ကပြောသွားတာပါ။ဒါပြင် Alex Wagner ဟာသူတင်ဆက်နေတဲ့ American နိုင်ငံရေးအစီအစဉ်မှာရင်ဆိုင်ရတဲ့အတွေ့အကြုံတွေအခက်အခဲတွေကိုလည်းကြောပြခဲ့ပါတယ်။စူပေါင်းဆွမ်းအားနဲ့တိဆောက်ကြဆူဆိုတဲ့စောင်းပုံးနဲ့ပြုလုပ်တဲ့ဒီနှစ် AAJA ညီလာခံမှာ ABC, CNN, MSNBC စတဲ့သတင်းဌာနကြီးတွေကနေဦးဆောင်ပြီးတော့ဒီကနေ့ခေတ်သတင်းမီဒီယာလောကမှာအကြီးအကျယ်စိန်ခေါ်နေတဲ့သတင်းအတုသတင်းအမှားတွေကိုဘယ်လိုကြော်လွှားကြမလဲ AI ဉာဏ်ရည်တုဉာဏ်ပညာကိုဘယ်လိုအသုံးပြုမလဲသူ့ရဲ့အဆိုးကျိုးကိုဘယ်လိုကာကွယ်ကြမလဲ Social သတင်းမီဒီယာတွေကိုဘယ်လိုထိရောက်အောင်အသုံးချမလဲဆိုတာတွေနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်ဒါအပြင်ထူးခြားချက်အနေနဲ့ American ပြည်ထောင်စုမှာရှိတဲ့တရုတ်ကိုရီးယားအပါအဝင်အခြားအာရှနိုင်ငံတွေကဘာသာစကားတွေနဲ့ထုတ်ဝေနေတဲ့လူမှုအပိုင်းဝိုင်းကိုအခြေပြုတဲ့သတင်းမီဒီယာတွေနဲ့ပတ်သက်လို့လည်းဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်
around 150 Korean American living in Baltimore DC Dwight မှာနေထိုင်တဲ့ကိုရီးယားနယ်ဘွားအမေရိကန်လူမျိုး၄သိန်းခွဲလောက်နေထိုင်ကြတာပါသူတို့အတွက် Korea Times ကသတင်းကျွန်တော်တို့သတင်းစာကအလွန်ရေးကြီးပါတယ်အမေရိကန်မှာရှိတဲ့ပင်မသတင်းဌာနတွေကမရနိုင်တဲ့အချက်လက်တွေကိုကျွန်တော်တို့သတင်းစာကနေသူတို့ရရှိနိုင်ပါတယ
်ဒါကတော့ Washington DC ဒေသတဝိုက်အခြေပြုတဲ့ The Korea Times Editor ချုပ်Chen Yu Lee က VOA ကိုပြောသွားတာပါ California ပြည်နယ်အခြေဆိုင်တရုတ် Digital ညှိနှိုင်းဆောင်ရွက်ရေးအစီအစဉ်ရဲ့တာဝန်ရှိသူတဦးဖြစ်တဲ့ Jin Cha Nu ကလည်း AAJA ညီလာခံကိုပထမဆုံးချိန်တက်ရောက်လာတဲ့သူ့ရဲ့အတွေ့အကြုံကို VOA ကိုခုလိုပြောပြပါတယ
် As a first time attendee I am really excited and within just 2 days I made a
မင်းမိဘာသာစကားနဲ့ထုတ်ဝေနေတဲ့သတင်းမီဒီယာအတိုင်းဝိုင်းကအာရှနယ်ဘွားအမေရိကန်တဦးအတွက်ဒီညီလာခံကတကယ်ကိုအကျိုးရှိစေပါတယ်အမေရိကန်ပြည်ထောင်စုကနာမည်ကြီးပင်မသတင်းဌာနတွေမှာအလုပ်လုပ်နေတဲ့အာရှနယ်ဘွားအမေရိကန်နေနဲ့ဒီညီလာခံမှာတွေ့ဆုံစကားပြောခွင့်ရသလိုသူတို့နဲ့ဆက်သွယ်ချိတ်ဆက်ဖို့အခွင့်အရေးလည်းရခဲ့ပါတယ်လုပ်ငန်းခွင်တွေအတွက်အချင်းချင်းတိုင်ပင်ဆွေးနွေးပြီးပူးပေါင်းဆောင်ရွက်နိုင်တဲ့အခွင့်အလမ်းတွေကိုရရှိစေခဲ့ပါတယ
်အာရှနယ်ဘွားအမေရိကန်သတင်းသမားတွေနဲ့ဖွဲ့စည်းထားတဲ့ AAJA ကိုလွန်ခဲ့တဲ့အနှစ်50ကစတင်တည်ထောင်ခဲ့တာဖြစ်ပြီးတော့ဒီနှစ်ထူးခြားတဲ့အနေနဲ့အမေရိကန်ပြည်ထောင်စုတဝန်းအာရှနယ်ဘွားဂျန်စီအများပြားလဲစိတ်ဝင်စားတက်ရောက်လာတာတွေ့ရပါတယ်ရှင
်မင်းဂျန်နိုင်ပြောပြပေးခဲ့တာပါအင်္ဂါညရဲ့သတင်းပြပချက်တွေကတော့ဒီလောက်ပါပဲရှင် VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုလူမှုမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေကြည့်ရှုနိုင်ပါတယ်မကြခင်ထုတ်လို့ပြမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရဲ့ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရအောင်ပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Thai Com 6 Juru channel 123 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်သက်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဇူလိုင်လ25ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်အသံလွှင့်ပေးနေရဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြပါလက်လယ်မြေပေါ်ကမွေးမြူရေးအကြောင်းစူးစီးတင်ပြထားတဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ဘာစီလိုနာမြို့ကနှစ်တရာကျော်ဓာတ်လေကားတွေအကြောင်းပြောပြပေးထားတဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ဒါတွေကိုမတင်ဆက်ပေးခင်မှာအင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုအရင်ဆုံးထုတ်လွှင့်ပေးကြပါမယ်မြန်မာနိုင်ငံမှာစိုက်ပျိုးရေးလုပ်ငန်းတွေအရှုံးပေါ်နေတဲ့အတွက်တောင်သူလယ်သမားတွေဟာနှစ်စဉ်မစိုက်ပျိုးပဲပတ်လည်ထားတဲ့လယ်ယာမြေတွေပေါ်မှာမွေးမြူရေးလုပ်ငန်းတွေကိုတနိုင်တစ်ပိုင်းလုပ်ကိုင်နေကြပါတယ်။ဒီကြောင့်လေ့လာထားတဲ့တောင်သူလယ်သမားအရေးဆောင်ရွက်နေသူတွေကိုမေးမြန်းပြီးဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကပြောပြပေးထားပါတယ်ရှင်
မောင်ငင်မှာစိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယုပ်လာတဲ့အတွက်နှစ်စဉ်နှစ်တိုင်းလေယာဉ်မြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိတော့ဘဲပတ်လတ်မြေအဖြစ်နဲ့လွတ်ထားကြရပါတယ်အခုအခါမှာတော့အဲ့ဒီစိုက်ပျိုးနိုင်ခြင်းမရှိတဲ့ပတ်လတ်မြေတွေပေါ်မှာတောင်သူလယ်သမားတွေဟာတပိုင်းတနိုင်မွေးမြူရေးလုပ်ငန်းတွေပြောင်းလဲလုပ်ကိုင်လာကြတာတွေဟာတော်တော်ကိုများလာတာတွေ့ရပါတယ်မကွေးတိုင်းအတွင်းကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကျေးလက်ဖွံ့ဖြိုးရေးလှုံ့ဆော်ခဲ့သူတဦးကတော့စိုက်ပျိုးရေးလုပ်ငန်းအားကိုးရခြင်းမရှိတော့တဲ့အတွက်ကြောင့်တပိုင်းတနိုင်မွေးမြူရေးလုပ်ကံရတာဖြစ်တယ်လို့ခုလိုပြောပါတယ
်စိုက်ပျိုးရေးနဲ့ကတော့မလုံလောက်ဘူးမလုံလောက်တော့ကနတနိုင်မင်းတွေဝက်ကိုတော်တော်ကြီးကြီးရဲ့မွေးလာပြီးရွာတိုင်းလိုလိုပဲအကောင်10ကောင်15ကောင်ကောင်20အဲ့လိုတော်တော်မွေးကြတယ်ခုတော့မှန်လို့စိုက်ပျိုးရေးနဲ့မလုံလောက်လို့ပေါ့တခြားဝင်ဝင်ရှာတာပေါ့လေစိတ်မွေးမြူရဲ့တနိုင်ဝမွေးမြူလေးတွေလောက်ကြတယ်အခုကြီးကျယ်လုပ်တဲ့ရွာတွေလည်းရှိတယ်ဝက်ကိုရာချင်းမွေးတဲ့ကောင်တွေလည်းရှိတယ်စိုက်ပျိုးရေးနဲ့ကတော့ဘလို့မလုံတော့ဘူးအကုန်ကုန်သိန်းလုံးတွေပြက်နေတော့နှစ်တိုင်းလိုလိုပါပဲတောင်းဝင်နေတူကတော့ဒီစိုက်ပျိုးရေးနဲ့ပတ်သက်လို့ကတော့လုံးဝမလုံတော့ဘူးရွာတိုင်းလိုလိုပဲခုနကမွေးမြူဟုတ်တယ်တွဲဖက်လုပ်တယ်စိတ်ဟိုနောက်မှများများသောမွေးလာတာဝက်ချက်တစ်ခုပဲသာဦးစားချက်တွေဦးစားချက်ပေါ့အဓိကတော့ဦးစားချက်နောက်တော့အစားစားချက်အဲ့ဒါတွေမွေးကြပြီမဲ့ချက်ကိုအကြီးကျယ်မွေးကြတာဝက်ကတော့တေချာပေါက်သူကပုံစံနည်းအမြက်ပဲဝက်မွေးတာတေချာပေါက်မြက်တယ်အဲ့ကခုဒီဘက်ပိုင်းတင်းနေနေမှာဒေသဆောင်ရွာတိုင်းရွာတိုင်းလိုလိုပဲတနိုင်အဲ့ကလည်းမွေးမြူကြတယ
်စိုက်ပျိုးရေးဥပဒေအရဆိုရင်တောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးမြေကိုမိမိသဘောနဲ့မစိုက်ပျိုးပဲပတ်လတ်ထား권မရှိပါဘူးတကယ်လို့မလိုက်နာဘူးဆိုရင်စီကံပြက်မြေအဖြစ်အစိုးရကသိမ်းယူ권ရှိပါတယ်ဒါပေမဲ့လည်းတောင်သူလယ်သမားတွေအနေနဲ့စိုက်ပျိုးစိတ်တွေကြီးမြင့်ပြီးထွက်ရှိတဲ့သီးနှံတွေကြတော့ရောင်းချဖို့ဈေးကွက်ကောင်းကောင်းမရှိတဲ့အတွက်အရှုံးနဲ့ရင်ဆိုင်နေကြရလို့လယ်ယာမြေတွေကိုအပြည့်အဝစိုက်ပျိုးနိုင်ခြင်းမရှိကြတော့ပါဘူး။အဲ့ဒီအတွက်မျိုးနာနီးတဲ့လယ်ယာမြေတွေကိုအခြားနီးသုံးစွဲခွင့်ရှောက်ထားခြင်းမရှိကြဘဲအိမ်ဝိုင်းကွက်တွေအဖြစ်မိမိသဘောနဲ့အကွက်ရိုက်ရောင်းချတာတွေလယ်ယာမြေတွေပေါ်မှာအုပ်ဖို့လုပ်ငန်းလုပ်ကင်ကြတာတွေဟာနှစ်အတော်ကြာကလေးကတိုင်အဲ့ဒီလိုဖြစ်နေပါတယ်။အခုနှစ်တွေအပိုင်းမှာတော့အဲ့ဒီလိုပတ်လတ်ထားတဲ့စိုက်ပျိုးမြေတွေပေါ်မှာမွေးမြူရေးလုပ်ငန်းလုပ်ကင်ကြတာတွေဟာတော်တော်ကိုများလာပါတယ်တောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူတဦးကတော့လယ်ယာမြေပေါ်မှာကြက်ချံတွေစောက်လာတာတွေ့နေရပြီလို့ပြောပါတယ
်စိုက်ပျိုးရေးကသိပြီးအားကိုးလို့မရတဲ့အချိန်ရောက်လာတဲ့ခါကျတော့ရွာတွေမှာဒီမွေးမြူရေးလေးတွေလုပ်လာလယ်ယာမြေပေါ်မှာဟိုကြက်ချံတွေကျွန်တော်တွေ့တယ်တချို့တွေကဒီစိုက်ပျိုးရေးကိုလုံးဝမလုပ်တော့ဘဲနဲ့အဲ့ဒီတရားမြေတွေရာမြေတွေပေါ့ဗျာရာမြေတွေပေါ်မှာတက်ချန်တွေဆောက်ပြီးတော့မှာကြက်မွေးမြူရေလောက်တာကိုတွေ့ရတယ်ဟိုစိတ်မွေးမြူရေပါညာဆိုရင်အထူးသဖြင့်မကွေးတိုင်းထဲမှာအထူးသဖြင့်အောင်မြင်တယ်ဗျအဲ့သူတို့ပို့ပြီဆိုရင်ဒီကားတွေနဲ့တေးပြီးတော့မှအကြည့်ကျဲပို့တာပေါ့လေကလားတွေတုံတာများတယ်ပေါ့ဗျာစိတ်ကိုစိတ်ကနောက်ဆက်တွဲကုန်ကြစိတ်ကနည်းတာကိုအချိန်တိုင်းကျွန်တော်တို့တိုးဆက်တွေမှာဒီကြောင်းထားလိုက်တာနဲ့အစာကိစ္စအဆင်ပြေသွားတာပေါ့အဲ့ဒီလိုလှုပ်လာတဲ့ပုံစံမျိုးတွေတော့ယာတွေကိုပြောင်းလဲအသုံးချလာတဲ့ပုံစံမျိုးတွေတော့ရှိတာပေါ့ဗျာဒါပေမဲ့ယွာတွေမှာအဲ့လိုပြောင်းလဲအသုံးချမှုပါเนาะအာကုလောက်တဲ့အနေထားတည်းက မရှိသေးဘူးဆိုတာကိုလည်းတွေ့ရတယ်။နွားကြသိမ့်မမွေးနိုင်ဘူးပြ။နွားကြတော့ तू ကနောက်ဆက်တွဲကုန်ကြစိတ်တွေလည်းများတယ်။စိတ်ကကြတော့ဟိုတွေ့ကြရအရွယ်စားတဲ့သရဝါမျိုးဆိုတော့သူစိတ်ကနောက်ဆက်တွဲကုန်ကြစိတ်မရှိဘူး။နောက်တစ်ခါတစ်နှစ်ကို၃လသာကြောက်ဝင်ရတယ်။အဲ့တော့ကြတော့စိတ်ဖက်ကိုလူတွေကတော်တော်များများလှည့်လာပါဗျာ။အဲ့ဒါလည်းတောင်လေသမားဒုတိယလုံးကအားကိုးလောက်တဲ့အခြေအနေတည်းကတော့ဖြစ်မလာသေးဘူးဆိုတော့မြင်ရတယ်ပေါ့ဗျာ။ဒီကကိုပြောရမဆိုရင်ဗျာဒီစိုက်ပျိုးမွေးမြူရေးဆိုတာတွဲနေတဲ့စကလုံးပဲထုံးတော့အောင်လို့ကိုတို့တာပေါ့ဗျာ
တကယ်တော့မြမကျေးလက်ဒလိအရာစိုက်ပျိုးရေးအဓိကဖြစ်တယ်လို့ကျွဲနွားတလိဆန်တွေလွတ်ကြောင်မွေးမြူတဲ့အတွက်စကြက်မြေဆိုတာကိုအင်္ဂလိပ်အစိုးရအုပ်ချုပ်စဉ်ကတည်းကသတ်မှတ်ပေးခဲ့ပါတယ်အဲ့ဒီလိုစကြက်မြေတွေရှိတဲ့အတွက်ကျေးလက်ဒေသတွေမှာစိုက်ပျိုးရေးတင်သားမကတလိဆန်မွေးမြူရေးကိုပါဖွံ့ဖြိုးအောင်လုပ်နိုင်ခဲ့ကြပါတယ်ဒါအပြင်တလိဆန်တွေရဲ့အညစ်အကြေးတွေကနေလဲတဘာဝမြေဩဇာအဖြစ်မိမိတို့စိုက်ပျိုးရေးမှာအသုံးချနိုင်ကြပါတယ်။အဲ့ဒီလိုနည်းနဲ့ဓာတုမြေဩဇာတွေကိုအသုံးပြုမှုနည်းတဲ့အတွက်ကြောင့်ထွက်ရှိလာတဲ့သီးနှံတွေဟာလဲတဘာဝ organics ဖြစ်ပါတယ်။ဒါပေမဲ့လည်းတဖြည်းဖြည်းနဲ့စကြက်မြေတွေကိုအာဏာပိုင်တွေစီးပွားရေးကုမ္ပဏီတွေကသိမ်းယူကြတဲ့အတွက်ကျေးလက်ဒေသတွေမှာတလိဆန်မွေးမြူရေးလုပ်ငန်းတိမ်ခေါ်လာခဲ့ပါတယ်။အဲ့ဒီလိုစကြက်မြေတွေဟာဆေးအုပ်ချုပ်ရေးကာလတွေမှာဆုံးရှုံးသွားတာများတယ်လို့တောင်သူလယ်သမားအရေးတင်နန်းပို့ချပေးနေသူကပဲပြောပါတယ
်။စကြက်မြေတွေပျောက်သွားတဲ့အချိန်ကတော့ဒီ1988ဆေးရနာသိမ့်ပြီးနောက်ပိုင်းပေါ့ဒီ1988-2020ဆေးအုပ်ချုပ်ရေးကာလအတွင်းလောက်မှာစကြက်မြေတို့တော်များများမြန်မာပြည်မှာပျောက်ကွယ်သွားတာပေါ့။ဟိုပုံစံမျိုးမျိုးနဲ့ပျောက်ကွယ်သွားတာပေါ့။တချို့လဲဒီသက်ဆိုင်ရာမြေစင်းတို့လားရရကတို့နဲ့ဒီလေယာမီတွေဖြစ်ကုန်တယ်လေယာမီတွေဖြစ်ပြီးတိုးပေါ်လာတဲ့လူဦးရေတွေကိုသူတို့ဒီစကြက်တွေကိုဖြတ်ပြီးကမှလေယာမီဖြစ်ဟိုလေယာမီအဖြစ်ရောင်းချတာမျိုးတွေရှိတယ်တချို့ကကြတော့လေကျူးကျော်ဆိုင်ပြူတာပေါ့ဗျာတချို့ကကြတော့လေကျွန်တော်တို့တောင်တဲ့သမားတွေကဒီလေယာမီလိုအပ်ချက်အရာဒီစကြက်မြေတွေကိုကျူးကျော်ဆိုင်ပြူပြီးကမှဟိုရယူလိုက်ကြတာလေအနေထားတွေလည်းရှိတယ်တချို့ကလည်းရကရောင်းစားတယ်တချို့ကလည်းတောင်သူကိုယ်တိုင်ကျူးကျော်ပြီးရယူရဲပုံစံမျိုးမျိုးနဲ့စကြက်မြေပျောက်ကွယ်ကုန်တယ်ပေါ့
အလားတူအေယာဝတီတိုင်းဒေသတချို့မှာလည်းလေယာမြေတွေကိုအခြားနည်းသုံးစွဲခွင့်ရှောက်ထားခြင်းမရှိဘဲနဲ့လယ်မြေမှာကန်တူးပြီးပဇွန်မွေးမြူရေးငါးမွေးမြူရေးတွေလုပ်ကင်ကြတာလည်းရှိပါတယ်။အဲဒီလိုပဇွန်ကန်တွေငါးကန်တွေတူးလိုက်တဲ့အတွက်ကြောင့်မူလစဘာစိုက်ပျိုးတဲ့လယ်မြေဟာလုံးဝပျက်စီးသွားပါတယ်။တောင်သူလယ်သမားတွေအနေနဲ့မွေးမြူရေးလုပ်ငန်းတွေကိုစိုက်ပျိုးမြေပေါ်မှာလုပ်ကင်လာကြတာဟာအဓိကစိုက်ပျိုးရေးလုပ်ငန်းကအကျိုးမရှိတဲ့အတွက်ကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းစနစ်တကျမွေးမြူရေးကိုတိုးချဲ့လုပ်ကင်နိုင်ဖို့ကတော့စိုက်ပျိုးရေးမှာကြုံတွေ့ရတယ်လို့ပါပဲကျေးလက်ဒေသတွေမှာလုံသားရှားပါတဲ့အတွက်မလွယ်ကူတော့ပါဘူးအဲ့ဒီအတွက်တပိုင်းတိုင်းမွေးမြူရေးအစ်စ်မှာပဲတောင်သူလယ်သမားအများစုလုပ်ကင်နိုင်ကြပါတယ်တောင်သူလယ်သမားတွေဟာအဲ့ဒီလိုမွေးမြူရေးတွေလုပ်ကင်လာကြတာဟာအသားစားအတွက်သာဖြစ်ပြီးခိုင်းနွားတွေကတော့ရှားပါနေစေဖြစ်ပါတယ်ခိုင်းနွားရှားပါတဲ့အတွက်စိုက်ပျိုးရေးမှာထုံရက်စိုက်ပျိုးဖို့အတွက်လည်းအခက်အခဲရှိနေပါတယ်အခုတော့တောင်သူလယ်သမားတွေမှာလောင်စာဆီဈေးကြီးမြင့်တဲ့အတွက်လက်ထွန်ဆက်တွေကိုငှားရမ်းပြီးထွန်ရက်နိုင်ခြင်းမရှိကြပါဘူး။အဲ့ဒီရဲ့အကျိုးဆက်အနေနဲ့စိုက်ပျိုးရေးပြန်လည်နလန်ထူလာဖို့ကတော့လွယ်ကူခြင်းမရှိကြတော့ဘဲအခုလိုတပိုင်းတိုင်းမွေးမြူရေးလုပ်ငန်းတွေကိုပဲဆက်လက်လုပ်ကိုင်နေကြရအောင်မှဖြစ်ပါတယ်ခင်ဗျာ
။ပါလတ်မြေပေါ်ကမွေးမြူရေးကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါရှင်။အခုဆက်ပြီးတော့အမေရိကန်နိုင်ငံရေးကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးကြပါမယ်။ဒီသတင်းပတ်မှာလည်းကမ္ဘာတစ်လွှားစံချိန်တင်အပူချိန်ဆက်လက်မြင့်မားနေပါတယ်။ဒါဟာမော်တော်ကားတွေစက်ရုံတွေကအမြောက်အများထုတ်လွှတ်တဲ့ကာဗွန်ဒိုင်အောက်ဆိုက်ဒဏ်ငွေကြောင့်ဖြစ်ပေါ်လာတဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာနဲ့ဆက်ဆက်နေတယ်လို့သိပ္ပံတင်ညာရှင်တွေကထောက်ပြကြပါတယ်။ဒီချိန်ထဲမှာပဲရာသီဥတုဖောက်ပြန်ပြောင်းလဲနေတဲ့ကိစ္စကိုဖြေရှင်းဖို့ပုပ်ယဟန်မင်းကြီး Francis ကလည်းကမ္ဘာခေါင်းဆောင်တွေကိုတိုက်တွန်းပါတယ်။ VOA သတင်းတောက် Veronica Valdares Iglesias ပြပုတ်ထားတဲ့သတင်းကိုကိုအောင်အောင်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဥရောပအရှေ့အလယ်ပိုင်းအမေရိကတိုက်နိုင်ငံတွေမှာဒီနှစ်နွေရာသီဟာစံချိန်တင်ပူပြင်းနေတာပါကမ္ဘာမိုးလေဝသအဖွဲ့ကြီးကတော့ဒါဟာရာသီဥတုဖောက်ပြန်မှုလက္ခဏာကမ္ဘာကြီးပူနွေးလာမှုနဲ့ဆက်စပ်နေတယ်လို့ဆိုပါတယ်အပူချိန်ကြောင့်ကမ္ဘာမြေမှာမှီတင်းနေထိုင်နေကြတဲ့သက်ရှိတွေဘေးဒုက္ခအကြီးအကျယ်ကြုံတွေ့နိုင်တာကြောင့်ဒီပြဿနာကိုဖြေရှင်းကြဖို့တိုက်တွန်းနေကြပါတယ်
rinnovo il mio appello
carbonai outside ja le du nyin nyan da rwe ko let twe cha cha phie shin bo nai ngan khong song rwe ko thap bi mit da yak khan ba de di kaisa ko ma phit mani phie shin bo lo ni bi be phe tha lo ma ya ba bu ko ni than ya ka ba mi ko အတူတကွာကာကွယ်ကြရအောင်ပါ
နေထိုင်ဖို့အိမ်ယာမရှိသူတွေပူလွန်းတဲ့ရာသီဥတုကိုမကြုံဘူးသူတွေအတွက်ဒီလိုရာသီဟာအသက်အန္တရာယ်ရှိတာကြောင့်သတိထားနေထိုင်သင့်တယ်လို့ဆိုရတယ
် When your body isn't used to
အတော်လေးအပူချိန်များတဲ့အခါခန္ဓာကိုယ်ကမခံနိုင်တော့ပဲသတိလစ်သွားတတ်ပါတယ်ရာသီဥတုဖောက်ပြန်ပြောင်းလဲတတ်ပြီးကဘာကြီးပူနွေးလာတော့ကိုရှော့ချဖို့မကြိုးစားကြဘူးဆိုရင်အခြေအနေကကြာလေပိုဆိုးလေဖြစ်လာပါလိမ့်မယ
်
ရာသီဥတုပြောင်းလဲမှုရဲ့ဆိုးကျိုးတွေကနိုင်ငံလုံးချုပ်ရေးအထိပါရိုက်ခတ်လာနိုင်တာကိုအခုလိုထောက်ပြကြသူတွေရှိပါတယ
် The climate is changing
ရာသီဥတုဖောက်ပြန်ပြောင်းလဲလာနေပါတယ်အာဖရိကကိုကြည့်မယ်ဆိုရင်တစားတစားပို့ပြီးတော့ခြောက်သွေ့လာနေတာတွေကိုတွေ့ရပါတယ်နောက်ဆက်တွဲကလူတွေငတ်မခေါင်းပါလာပါတယ်ပြီးတော့ဂျပန်မှုတွေလည်းပုံများလာပါလိမ့်မယ
်ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှတ်တဲ့ကမ္ဘာစီးပွားအင်အားကြီးနှစ်နိုင်ငံအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့ကတော့ဒီပြဿနာကိုဖြေရှင်းဖို့လွန်ခဲ့တဲ့သတင်းပတ်အတွင်းဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့ဘာတွေလှုပ်ဆောင်မလဲဆိုတာကတော့အဖြေတိတိကျကျထွက်မလာသေးပါဘူး။အမှန်တကယ်စေတနာထားဖြေရှင်းမယ်ဆိုရင်နီလန်ကောင်းတွေရှိတယ်လို့တချို့ကဆိုပါတယ်
This is a solvable problem.
ဒါဟာဖြေရှင်းလို့ရတဲ့ပြဿနာပါ။တွင်းထွက်လောင်စာအသုံးပြုတာတွေကိုရပ်ဖို့လိုပါတယ်။လူသားမျိုးနွယ်တွေအတွက်ဒုက္ခရောက်စေတဲ့ကိစ္စကိုဖြေရှင်းမယ်ဆိုရင်ဒီနည်းလမ်းတစ်ခုပဲရှိပါတယ်
။ကဘာတလွားနေရာတော်တော်များများမှာအပူလိုင်းဟာသတင်းပတ်တွေနဲ့ချီမဟုတ်ရင်တော့နောင်ရဲအနေငယ်အထိဆက်ပြီးတော့ရှိနေဦးမှာဖြစ်ကြောင်းမိုးလေဝသပညာရှင်တွေကပြောကြားထားပါတယ်ခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကိုအောင်ကတင်ဆက်ပေးခဲ့တာပါရှင်။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုပြောပြပေးကြပါမယ်။အမေရိကန်စစ်သားတအူတောင်ကိုရီးယားနိုင်ငံထဲကနေမြောက်ကိုရီးယားနိုင်ငံစီးတဲ့ထွက်ပြေးဝင်ပြေးသွားခဲ့တဲ့ကိစ္စအမေရိကန်တာဝန်ရှိသူတွေဖြေရှင်းဖို့ကြိုးစားနေကြပါတယ်။အမေရိကန်ပြည်ထောင်စုမှာလက်ဖွားဖြတ်လိုက်တာနဲ့လက္ခဏာကိုစက်နဲ့ဖတ်ပြီးငွေချေနိုင်မဲ့စနစ် Amazon Online အယောင်ကုမ္ပဏီကမိတ်ဆက်လိုက်ပါတယ်။ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမှအေးသနာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
အမေရိကန်စစ်သားမြောက်ကိုရီးယားနိုင်ငံနဲ့ပြေးဝင်သွားတာအဆောက်အုံနှလုံးကြားကဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာတာဝန်ထမ်းဆောင်နေရင်းနဲ့ပြည်ထောင်ချခံရပြီးတဲ့နောက်အမေရိကန်ပြည်အောင်စုကတက်ရင်းကိုပြန်ဖို့ခံရတဲ့စစ်သားတူမြောက်ကိုရီးယားနိုင်ငံနဲ့ပြေးဝင်သွားတဲ့ကိစ္စကြောင့်အမေရိကန်ခေါင်းဆောင်တွေခေါင်းခဲသွားခဲ့ကြရတာပါ။ Travis King ကိုအမေရိကပြန်ဖို့လေဆိပ်ကိုအဆောင်ချက်နဲ့ပြန်ဖို့ခဲ့ပေမဲ့လင်းမော်တက်မသွားဘဲနဲ့လေဆိပ်ကနေတိတ်တဆိတ်ပြန်ထွက်သွားနိုင်ခဲ့ပါတယ်။နောက်တည့်ရက်မြောက်ကိုရီးယားနယ်စပ်အလဲခီမှာသူလိုက်ပါသွားခဲ့ပြီးတော့ခုလိုမျိုးထွက်ပြေးသွားခဲ့တာဖြစ်ပါရဲ့။နောက်နိုင်ငံချားထားတဲ့မြင်းကိုဖြတ်ကျော်ပြေးဝင်သွားတာပါ။နှစ်ဖက်ပိုင်းချားထားတဲ့နေရာနဲ့သူရောက်နေတဲ့နေရာကတော်တော်ကိုကတ်နေပြီးတော့ဟာဟာဟာလို့အော်ပြီးတော့အရန်ပြေးသွားတယ်လို့တက်ခီးတဲ့ပါလာတဲ့သူတွေကပြန်ပြောပြပါရဲ့။မြေမြလုံကြုံရေးတာဝန်ကြအမေရိကန်စစ်သားတွေတောင်ကိုရီးယားစစ်သားတွေသူနောက်ကနေပြေးော်လိုက်ဖမ်းခဲ့ကြပြီမဲ့မမိလိုက်ပါဘူး။သူရုတ်တရက်စိတ်ကူးပေါက်ပြော်ပဲပြေးဝင်သွားတာလားကြိုတင်ကြံစည်မှုလားဆိုတာမသိရပါဘူးဒါမဲ့လည်းအခုလိုမျိုးလုံခြုံရေးအထူးတင်းချက်ထားတဲ့အပြစ်မဲ့ဆုံးအလဲဖက်ခီကရဲ့နှင်းငယ်ကြိုတင်စီစဉ်ထားတော့မှသွားလို့ရတဲ့ခီးမျိုးဖြစ်ပါလိမ့်ချက်ချေကဖြစ်သွားတဲ့ Twitter အမှတ်တံဆိပ်အစ်စ်ပါကမ္ဘာချမ်းသာဆုံးကရေကျွဲတစ်ထည့် Elon Musk ဟာသူပိုင်လူမှုကွန်ရက်စာမျက်နှာဖြစ်တဲ့ Twitter ရဲ့အမှတ်တံဆိပ်ကိုအပြာရောင်ငှက်ကလေးပုံကနေပြောအပြူရောင်ကြက်ချေခဲ့ပုံစံ X အမှတ်သားတံဆိပ်ကိုတနင်္ဂနွေနေ့ဇူလိုင်လ23ရက်နေ့ညပိုင်းကပြောင်းလိုက်တာဖြစ်ပါတယ်။အဲ့ဒီညပိုင်းမှာပဲ American ပြည်အောင်စု California ပြည်နယ် San Francisco မြို့က Twitter ကုမ္ပဏီရုံအဆောက်အုံမျက်နှာစာမှာလည်းအဲ့ဒီတံဆိပ်အမှတ်သားကို slide ထိုးပြထားခဲ့ပါတယ်။အခုထိ Twitter လူမှုကွန်ရက်မှာကအပြာရောင်ငှက်တံဆိပ်လေးရှိနေသေးပေမဲ့Elon Musk နဲ့ Twitter မှုဆောင်ရာရှိချုပ် Linda Yaccarino ရဲ့စာမျက်နှာတွေမှာတော့ X တက်ချက်တစ်စိတ်လေးတွေကိုချက်ချင်းပြောင်းသွားခဲ့ပါရင် Elon Musk က Twitter အမှတ်တံဆိပ်ကိုပြောင်းချင်တယ်သူရဲ့စာမျက်နှာကိုအပြာရောင်သုံးထားတာကနေအမဲရောင်ကိုပြောင်းမယ်ဘလို့ထင်ကြလဲလို့သူရဲ့စာမျက်နှာရဲ့တန်တဲ့ချီရဲ့ပြည့်စုံတွေကိုမေးခဲ့ပါရင် Twitter စာမျက်နှာကို2020 အော်တိုဘာမှာသူဝယ်လိုက်ခတဲ့က Xcorp လို့နာမည်ပြောင်းလိုက်တာက Elon Musk တရုတ်ပြည်က WeChat application လိုမျိုးငွေကြေးပေးယူနေရောင်းဝယ်ရေးတွေဆက်သွယ်ရေးတွေကိုပါလှုံ့ဆော်လို့ရတဲ့ Super App နည်းမျိုးစုံသုံး application ဖြစ်အောင်လို့လှုပ်ချင်တဲ့သူရဲ့ရည်ရွယ်ချက်ကိုထင်ဟပြနေပါတယ်။ American ပြည်အောင်စုအခြေစား Amazon Company ကတည်ထွင်လိုက်တဲ့ငွေချေစနစ်ကို Washington ပြည်နယ် Seattle မြို့က Amazon Store ဆိုင်မှာတရုတ်ပြခဲ့ပါတယ်။ Amazon One လို့နာမည်ပေးထားတဲ့ဒီစနစ်ကလက်ရှိရှိပြီးသားဘဏ်ကနဲ့တယ်လီဖုန်းတို့လိုမျိုးနေရာတကာတည်နေစရာထုတ်ပြနေစရာမလိုတော့ဘဲနဲ့လက်ဝါးကိုဖြန့်လိုက်တာနဲ့ပတ်စံပေးပြီးသားဖြစ်သွားမှာပါ။ဒီကရိယာကလက်ဖွားကိုအတိမတ်ပြုပြီးကိုယ့်ရဲ့ဘဏ်အကောင့်နဲ့ချိတ်ဆက်ထားတဲ့အချက်လက်ကိုယူအလိုလျောက်ငွေဖြတ်ပေးသွားမှာဖြစ်ပါတယ်။ငွေချေတာပြင်တခြားနေစဉ်အသုံးပြုတဲ့အသင်းဝင်ကပ်ပြားလုပ်ငန်းငွေအဝင်ထွက်ကနဲ့ရုံးဝင်လက်မှတ်တို့လိုနေရာတွေမှာလည်းအစားထိုးသွားဖို့အလားအလာရှိပါတယ်။ဒီစနစ်ကို Amazon က2020မှာစတင်မိတ်ဆက်တာဖြစ်ပြီးတော့သူကုမ္ပဏီရဲ့ Whole Foods ကုန်စုံဆိုင်200ဝန်းကျင်မှာအသုံးပြုနေပါတယ်။ဒီစနစ်ကိုလက်ရှိအသုံးပြုနေတဲ့သူ3000ရှိတယ်လို့လည်းပြောပါတယ်။တလောကတော့ American ပြည်အစုတစ်ခုလုံးက Whole Foods ဆိုင်မှာ900ကျော်လုံးမှာဒီစနစ်စတင်ပြီးတော့ထားရှိပေးတော့မယ်လို့ Amazon ကကြေညာသွားပါတယ်။ရွက်လေတစင်ခွေးတစ်ကောင်နဲ့ပင်လယ်ပြင်မှာ3လကြာမျောပါပျောက်ဆုံးနေသူကိုငါးဖက်လီကကယ်ဆယ်ရပြီးတော့သူ့ဘာသူတေလူလို့သတ်မှတ်ထားပြီးသားပါ။မက္ကဆီကိုနိုင်ငံကလာပါစ်မြို့လေးကနေပြီးတော့ခွေးလေးကိုခေါ်ပြီးရွက်လွင်သွားတဲ့ Tim Shadow ပင်လယ်ပြင်မှာမုန်တိုင်းမိခဲ့ပါတယ်။သူကဩစတြေးလျနိုင်ငံသားအသက်54နှစ်အရွယ်ရှိသူဖြစ်ပြီးတော့သူ့နောက်ကိုတစ်ခေါက်ခေါက်လိုက်နေတဲ့လမ်းမီးခွေးလေးကိုခေါ်ပြီးတော့မိုင်4000နီးပါးအဝေးကပြင်သစ်ပိုလီနီရှားကျွန်းကိုဥတီပြီးရွက်လွင်ခဲ့တာဖြစ်ပါတယ်။ရွက်လေကနောက်ဆုံးပေါ်ကိရိယာတွေတက်ဆင်ထားပြီးမြဲလေမုန်တိုင်းတန်ကြောင်ဆက်တဲ့ကိရိယာတွေပြက်စီပြီးတော့အခုညခေါ်မရတော့ပါဘူး။လက်စင်ပြီးလည်းပြက်တောင်သွားပြီးဟင်းလက်ချက်မရတော့လို့သူ့နဲ့သူ့ခွေလေးငါးစိမ့်တွေဖန်ဆာမိုးရေခံတော့ပြီးတော့အသက်ရှင်နေခဲ့ပါတယ်။သူသမုတ်တရမှာပျောက်ဆုံးပြီးတော့3လကြာကုန်းမြင့်တဲ့မိုင်ပေါင်း1200ကီလိုမီတာ2000နီးပါးအကွာအဝေးပင်လယ်ပြင်မှာမျောနေတာကိုငါးဖန်သင်္ဘောကတွေ့ရှိခဲ့တာပါ။သူ့ကိုတွေ့တဲ့အချိန်မှာကျန်းမာရေးလည်းမကောင်းတော်တော်လေးဆာလောင်နေခဲ့ပြီးတော့အသက်ရှင်တော့မယ်လို့သူမထင်တော့ဘူးလို့ဆိုပါတယ်။သူ့ကိုကယ်တင်ရမိပြီးတဲ့နောက်သူ့နိုင်ငံဩစတြေးလျကိုပြန်သွားတော့သူနဲ့တူတူအသက်ရှင်နေရတွေကိုဖျက်ဆီးခဲ့ရတဲ့ခွေးလေးကိုတော့ထားခဲ့ရပါတယ်။ဩစတြေးလျနိုင်ငံကနိုင်ငံသားကတရိတ်ဆန်တွေခေါ်လာတဲ့ကိစ္စကိုတော်တော်စီးမြင်တင်းကျပ်ထားတာဖြစ်ပါတယ်။သူ့ကိုကယ်တင်ရမိတဲ့ငါးဖန်သင်္ဘောဘကအမျိုးသားတို့ကအဲ့ဒီခွေးလေးကိုတာဝန်ယူပြီးတော့မွေးစားထားလိုက်ပါတယ်။စကော့တလန်ကကမ်းခြေတစ်ခုမှာဝေးလ9အကောင်50ကျော်ကမ်းတင်ပြီးတည်ဆုံသွားခဲ့ကြပါတယ်။ဇူလိုင်လ16ရက်နေ့ကဖြစ်ပြီးတော့ကယ်ဆယ်ရေးသမားတွေကသူတို့ကိုရေထဲရောက်အောင်ပြန်တွန်းဖို့အသက်ကယ်ဖို့စ조사ခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူး။ဝေးလ9ရက်ဒီလိုမျိုးအများအများကမ်းတင်တည်ဆုံရတဲ့အကြောင်းရင်းအတိအကျကိုမသိရပေမဲ့လေသူတို့တွေက9မှတကောင်မိမဖွားနိုင်တဲ့အခက်အခဲကြောင့်ကမ်းတင်တည်ဆုံခဲ့ပြီးတဲ့နောက်မှာတခြားဝေးလ9ရက်လည်းထွက်မသွားဘဲနဲ့စောင့်နေခဲ့ကြလို့မသိမရှင်းဖြစ်နေကြပြီးတော့နောက်ဆုံးသူတို့ကိုဆေးထိုးတက်လိုက်ရပါတယ်။စုစုပေါင်းဝေလ55ခေါင်တည်ဆုံပြီးတော့တစ်ခေါင်တော့အသက်ရှင်ကျန်ရပါတယ်။ Pilot Wheels လို့ခေါ်တဲ့ Pilot အမျိုးအစားဝေလ5ရေဟာအသိုက်ဝင်တဲ့အုပ်ဖွဲ့နေတတ်ကြသူတွေဖြစ်ပြီးတော့သူတို့တွေကတစ်ခေါင်ခေါင်ဒုက္ခရောက်ပြီးဆိုရင်ကျန်နေသူတွေအားလုံးဖက်မသွားဘဲနဲ့အတူတူရှိနေပေးတတ်ကြတဲ့သတ္တဝါတွေဖြစ်ပါတယ်။နိုင်ငံ Roads တို့မှာတော်မီကြောင့်မိခိုးလုံးတွေကောင်းငင်ကိုဖုံးလွှမ်းနေခဲ့ပါတယ်။ဇူလိုင်လ23ရက်နေ့ကမြင်ကွင်းဖြစ်ပြီးတော့ခီးသွွားအဲဒရီနဲ့ဒေသခံတွေအတွက်ဘေးလွတ်ရာကိုရွှေ့ပေးနေပြီးတော့ယာယီစခန်းတွေလည်းဖွင့်ထားပါတယ်။ Roads တို့ကကမ္ဘာလိုက်ခီးသွွားတဲ့အလားများတဲ့နေရာဖြစ်လို့တော်မီကြောင့်မိခိုးလုံးတွေတက်လာတော့ဇူလိုင်လ19ရက်နေ့ကစပြီးတော့ကမ်းခြေတခြားဟိုတယ်တွေနဲ့ရွာတွေကလူပေါင်း2000လောက်ကိုကယ်ဆယ်ရေးစခန်းတွေကိုရွှေ့ခဲ့ရပါတယ်။ဒေသခံတွေနဲ့ခီးသွွားဧည့်သည်တွေအတွက်ကျောင်းတွေအားကစားခန်းမတွေမှာယာယီစခန်းတွေဖွင့်လှစ်ထားပြီးတော့လေရင်ခီးစင်တွေဖြတ်လိုက်ရလို့လေဆိပ်တစ်ခုလုံးလည်းစောင့်ဆိုင်နေတဲ့ခီးသွွားတွေနဲ့ပြည်နေပါတယ်။လေရင်ကွင်းမှာလူတွေများလွန်းလို့ခီးသွွားတချို့ကတော့ဟိုတယ်ကိုပြန်နေကျင်တာပါ။ဒီနေ့လာနေဇူလိုင်လ24ရက်နေ့မှာတော့နိုင်ငံသားခီးသွွားအယောက်1500လောက်ကို လေရင်ခီးတွေအစီအစဉ်ပေးနိုင်ခဲ့ပါတယ်။ဂရိနိုင်ငံမှာကနွေရာသီဆိုရင်တောမီလောင်တက်ပေမဲ့လေအပူလိုင်းဖြတ်တဲ့ဒီနှစ်ပိုင်းတွေအတွင်းမှာပိုဆိုးလာတာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်နိုင်ငံရဲ့ဒေသအများအပြားမှာပူချိန်40ဒီဂရီဆယ်ဆီယပ်ဖာရဟိုင်းနဲ့ဆိုရင်တော့104ဒီဂရီကိုကျော်ခဲ့ပြီ။ဒါမဲ့ရက်တွေမှာဆက်ပြီးတော့ပူနေအောင်မယ်လို့ခန့်မှန်းထားပါတယ်။
ဆိုရှယ်မီဒီယာပေါ်မှာလူကြီးများတဲ့10မိနစ်ဗီဒီယိုသတင်းလေးတွေကိုမအေးသနာကြောင့်ကစူးစီးတင်ဆက်ပေးကြတာပါရှင်။အခုတော့ကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။စပိန်နိုင်ငံဘာစီလိုနာမြို့ကကမ္ဘာလက်ခီးတွေသွားလည်နေကြတဲ့အဆောက်အဦတွေအပါအဝင်အဆောက်အဦဟောင်းတချို့မှာနှစ်ပေါင်း100ကျော်သက်တမ်းရှိနေတဲ့ဓာတ်လီကားတွေရှိပါတယ်။အဲ့ဒီဓာတ်လီကားဟောင်းတွေကိုဘလို့ထိမ့်သိမ့်နေကြသလဲဆိုတာမဆုမျက်မုံနဲ့အတူကမ္ဘာတစ်လောက်ခီးသွားအစီအစဉ်ကနေသွားလည်လာကြရအောင်ပါရှင်။
စပိန်နိုင်ငံဘာစီလိုနာမြို့ဟာကမ္ဘာလှည့်ခီးတဲ့တွေအသွားများတဲ့ဥရောပမြို့တစ်ခုဖြစ်ပါတယ်။အနုပညာလက်ရာတွေ၊ပြည်သူကလက်ရာတွေကြီးစရာလေးလာစရာများလာတဲ့ဘာစီလိုနာမြို့ကိုတီထားပုံကအပေါ်စည်းကနေကြည့်ရင်အစီအစီ4000ကွက်ကလေးတွေလိုမြင်ရတာမို့ကမ္ဘာပေါ်မှာအထူးခြားဆုံးအကွက်ချတီထားတဲ့မြို့ပြတစ်ခုဖြစ်တဲ့သတ်မှတ်ခံထားရပါတယ်။ Chess ကစားကွက်တွေလိုပုံစံဖြစ်နေတဲ့မြို့ပြပုံစံကို19ရာစုနှောင်းမှဆောက်လုပ်ခဲ့ကြတာဖြစ်ပြီးတော့အဆောက်အဦအများစုကကက်တလန်ဒေသရဲ့ Art Nouveau Style ဆောက်ထားကြတာဖြစ်ပါတယ် Modernism လို့သိကြတဲ့ဘိသူကလက်ရပုံစံတွေဆောက်လုပ်ထားတဲ့ထဲမှာကမ္ဘာလက်ခီးသွားတွေသွားလည်နေကြတဲ့ဘိသူကအကျော်အမော်ကြီး Antoni Gaudi ဒီဇိုင်းထွင်ခဲ့တဲ့ Casa Mila အဆောက်အဦလည်းပါပါတယ် La Padrera လို့လည်းအများသိကြတဲ့အဲ့ဒီအဆောက်အဦကြီးကို1906ခုနှစ်မှာစတင်ဆောက်ခဲ့ပြီးတော့1912ခုနှစ်မှာအပြီးသက်ဆောက်လုပ်ပြီးစီးခဲ့တာပါအဆောက်အဦတွေမှာအဲ့ဒီခေတ်ကတခြားအဆောက်အဦတွေလိုပဲလျှက်စစ်ဓာတ်တွေကတတ်ထားပါတယ်ဘာစီလိုနာမြို့မှာခုလိုနှစ်ပေါင်း100ကျော်သက်တမ်းရှိတဲ့ဓာတ်လီကားတွေကိုထိမ့်သိမ့်နိုင်ဖို့အတွက်မြို့တော်ဝင်ရှိသူတွေကစည်းရင်ပြုစုထားကြပါတယ်။စပိန်နိုင်ငံကဥပဒေတွေထဲမှာရှေးဟောင်းဓာတ်လီကားတွေကိုဥပဒေနဲ့အကာအကွယ်ပေးထားတာမရှိသေးပါဘူး။ဒါကြောင့်ဘာစီလိုနာမြို့ထဲကသမိုင်းဝင်ရှေးဟောင်းဓာတ်လီကားတွေထိမ့်သိမ့်ရေးအတွက်အစိုးရကထောက်ပံ့တာအပအဝင်ဘေးကင်းလုံခြုံရေးအထူးဥပဒေနဲ့အကာအကွယ်ပေးနိုင်ဖို့အတွက်မြို့တော်ဝင်ရှိသူတွေကစ조사နေကြတာဖြစ်ပါတယ်
။ Lo que estamos intentando identificar son ascensores.que fueron construidos en un periodo que va desde finales del siglo 19 que es cuando
ဘာစီလိုနာမြို့တွေကအဆောက်အဦတွေမှာဓာတ်လီကားတွေစပြီးထည့်ခဲ့ကြတဲ့19ရာစုကုန်ပိုင်းကနေပြည်တွင်းစစ်မဖြစ်ခင်အထိဓာတ်လီကားတွေအားလုံးကိုကျွန်တော်တို့စဉ်ပြုနိုင်ဖို့စ조사နေပါတယ်ပြည်တွင်းစစ်ပြီးချိန်စောက်ကြတဲ့ဓာတ်လီကားတွေကြတော့ပုံစံပြောင်းကုန်ပါပြီအဲအကြောင်းနှစ်ပေါင်း40အတွင်းစောက်ခဲ့ကြတဲ့ဓာတ်လီကားတွေကိုပဲစဉ်ပြုစုနေတာဖြစ်ပါတယ်အဲ့ဒီကာလကြာစောက်ခဲ့တဲ့အဆောက်အဦမှတ်တမ်းတွေအရဓာတ်လီကားတွေတက်ထားတဲ့အဆောက်အဦတွေစီလူကိုယ်တိုင်သွားပြီးဓာတ်လီကားတွေအခုထိရှိသေးသလားဆိုတာလေ့လာစဉ်းမှတ်တာတွေစလုပ်နေပါပြီ။အဲ့ဒီအချိန်တွေတုန်းကအဆောက်အဦတော်တော်များများကမြို့လယ်နေရာတွေမှာအဓိကစောက်ခဲ့ကြတာဖြစ်လို့မြို့လယ်ပိုင်းကိုအဓိကအရင်လေ့လာစဉ်းလုပ်နေပါတယ်။ဒါကပထမအဆင့်အနေနဲ့လုပ်တာပါ။2023နှစ်မကုန်ခင်မှာတော့တမြို့လုံးကရှေးဟောင်းဓာတ်လီကားတွေအားလုံးကိုစီးရင်ပြုစုနိုင်ဖို့ရည်ရွယ်ထားပါတယ
်။မြို့ရဲကရှေးဟောင်းအဆောက်အဦတွေထဲမှာမူလကတက်ထားတဲ့သမိုင်းဝင်ဓာတ်လီကားပေါင်း420ထက်မနည်းကိုအခုချိန်အထိဘာစီလိုနာမြို့ကောင်စီကစီးရင်ပြုစုထားနိုင်ပါတယ်။အခုလိုဘာစီလိုနာမြို့ရဲ့အနုပညာရင်ကျင်းမှုနဲ့ပြည်သူကအမွေအနှစ်တွေထိမ့်သိမ်းထားနိုင်အောင်လို့မြို့တော်ဝင်ရှိသူတွေစူးစမ်းနေကြတာကိုရှေးဟောင်းအဆောက်အဦတွေကိုစီမံထိမ့်သိမ်းသူတွေကလည်းကြိုဆိုကြပါတယ်။ဘာစီလိုနာမြို့ထဲမှာပထမဆုံးဓာတ်လီကားတက်ခဲ့တဲ့အဆောက်အဦတွေကလာပါဒရာအဆောက်အဦမှာဆိုရင်ဘိသူကအကျော်မော်ကြီးအန်တိုနီဂေါဒီရဲ့လက်ရအတိုင်းအားလုံးကိုအသေးစိတ်ဒီဇိုင်းထွင်ဖန်တီးထားပါတယ်။အဲ့ဒီခေတုန်းကဓာတ်လီကားစီးသူတွေမကြအောင်လို့ဓာတ်လီကားထဲမှာဂရီဘာဘုံထိုင်ကုန်တွေကိုထည့်ဆောက်ကြတာကလည်းထူးခြားမှုတစ်ခုဖြစ်ပါတယ်
။ Nos sentimos muy cómodos porque nosotros poner en valor el patrimonio es uno de los objetivos de la Fundación Cataluña.
ကျမတို့ La Pedrera Foundation ရဲ့ရည်မှန်းချက်တစ်ခုကသမိုင်းဝင်ပစ္စည်းတွေကိုထိမ့်သိမ်းထားနိုင်ရေးဖြစ်တော့တန်ဖိုးရှိတဲ့ပူပေါင်းဆောင်ရွက်မှုလို့မြင်ပါတယ်။အဲဒါကြောင့်တို့လိုအပ်တယ်ဆိုရင်လက်တွဲကူညီဖို့အသင့်ပါပဲ
။မြို့ကောင်စီကအဆိုပြုထားတဲ့အစီအစဉ်အတိုင်းအတည်ဖြစ်ခဲ့ရင်မြို့မှတ်တမ်းစည်ရင်းဝင်သွားတဲ့ရှေးဟောင်းဓာတ်လီကားရှိတဲ့အဆောက်အဦပိုင်ရှင်တွေအနေနဲ့ဓာတ်လီကားထိမ့်သိမ်းစရိတ်ကိုအစိုးရစီကရကြမှာဖြစ်ပါတယ်။လက်ရှိမှာတော့ရှေးဟောင်းဓာတ်လီကားတွေပြင်ဆင်စရိတ်ကိုအဲဒီအဆောက်အဦတွေမှာနေထိုင်ကြသူတွေကအကုန်ခံနေကြရပါတယ
်။Es importantísimo a nivel del valor arquitectónico.
ကျွန်တော်တို့အဆောက်အဦမှာနေကြတဲ့တိုက်ခန်းပိုင်ရှင်အားလုံးကဓာတ်လီကားထိန်းသိမ်းရေးအတွက်စုပေါင်းထည့်ဝင်ကြပါတယ်။1900ပြည်နှစ်စံပန်းတွေလောက်ကတည်းကတစ်သားနဲ့မှန်တွေရောပြီးစောက်ထားတဲ့ဓာတ်လီကားဖြစ်လို့ပြည်သူကတန်ဖိုးတိတ်ကြီးပါတယ်။အဲဒါကြောင့်တိုက်ခန်းပိုင်ရှင်အားလုံးကဒီဓာတ်လီကားကိုထိန်းသိမ်းနိုင်ရေးအတွက်တိတ်ကူဂရုတစိုက်ရှိကြပါတယ်။ နောက်ပြီးတော့ဓာတ်လေကားကအစ်စ်တိုင်းကောင်းကောင်းလဲတုံးလို့ရနေပါသေးတယ
်ဒီဓာတ်လေကားဆိုရင်1902ခုနှစ်ထဲကဆောက်လုပ်ခဲ့တာဖြစ်ပါတယ်ရှေးဟောင်းဓာတ်လေကားတွေဖြစ်တာမို့ပြုပြင်ထိမ့်သိမ့်တဲ့အခါပို့ပြီးဂယုဆရသလိုအချိန်လဲပို့ပေးရပါတယ်ရှေးဟောင်းပစ္စည်းတွေလိုမျိုးကင်တွယ်ရတာဖြစ်တယ်လို့အင်ဂျင်နီယာတွေကပြောပြပါတယ်
Estos ascensores requieren más un mantenimiento más dedicado
porque ရှေးဟောင်းဓာတ်လေကားတွေကပိုပြီးအနုစိတ်ထိမ့်သိမ့်ပြုပြင်ဖို့လိုပါတယ်အားလုံးကလက်မှုလက်ရာတွေလိုဖြစ်နေတာမို့ပြင်ဖို့လိုတဲ့အခါတွေမျိုးဆိုအချိန်များကြီးပိုကုန်ပါတယ
်အခုလိုမျိုးရှေးဟောင်းဓာတ်လေကားတွေကိုဒီကနေ့အထိအသုံးပြုနိုင်အောင်လို့ပြုပြင်ထိမ့်သိမ့်နေတဲ့ကုမ္ပဏီတွေကလည်းလွန်ခဲ့တဲ့နှစ်ပေါင်းရှာကျော်တည်းကရှိနေတဲ့ကုမ္ပဏီတွေဖြစ်ပါတယ် Otis ဓာတ်လေကားကုမ္ပဏီဆိုရင် 1853 ခုနှစ်ထဲကတည်ထောင်ထားတာမို့တက်တန်းကနှစ်ပေါင်း190ရှိနေပါပြီ
modernización las modernizaciones actuamos en dos partes en la parte mecánica
ခင်းရဲ့ညီဖြစ်အောင်လုပ်တဲ့အပိုင်းကိုဆက်ပိုင်းနဲ့တအားပိုင်းဆိုပြီးနှစ်ပိုင်းခွဲထားပါတယ်လူခဏကိုနဲ့နှိုင်းပြောရမယ်ဆိုရင်တော့ဆက်ပိုင်းကကိုလက်တွေလူဖြစ်ပြီးတအားပိုင်းကတော့ခဏကိုကိုထိမ့်ချုပ်တဲ့အုံနောက်နဲ့တွေ့ပါတယ်ခင်းရဲ့ညီမွန်းမလိုက်ခြင်းအဖြစ်ဓာတ်လီကားရဲ့ဆွမ်းဆောင်မှုကပိုကောင်းသွားတယ်လို့ပိုးပြီးတော့လည်းဘေးကင်းလုံခြုံမှုရှိသွားပါတယ်တားသုံးဆွဲတဲ့အပိုင်းမှာလည်းပူတက်တာသွားပါတယ
်အခုလိုမျိုးရှေးဟောင်းဓာတ်လေကားတွေကိုမူလပုံမပြတ်အောင်ထိမ့်သိမ်းထားပေမဲ့ဆက်တွေကိုတော့ပုံမလုံးချုံစိတ်ချရအောင်လို့ခေတ်ပေါ်ဆက်တွေပြန်တက်ထားပါတယ်ကက်တလိုနီးယားဒေသအစိုးရရဲ့စာရင်းအရဘာစီလိုနာမြို့တစ်ခုလုံးမှာနှစ်ပေါင်း100ကျော်တက်တန်းရှိတဲ့ဓာတ်လေကားပေါင်းကတသိန်းခွဲကျော်ရှိပါတယ်ပထမဆုံးလျှက်စစ်ဓာတ်လေကားကို1898ခုနှစ်မှာတက်ဆင်ခဲ့တာဖြစ်ပြီးတော့အဲ့ဒီတုန်းကဇိမ်ခန့်ပစ္စည်းတစ်ခုအဖြစ်နဲ့စာရင်းမှတ်ထားပါတယ်တကယ်တော့ကက်တလိုနီးယားဒေသမှာရေဖိအားသုံးဓာတ်လေကားကို1888ခုနှစ်မှာပထမဆုံးတက်ဆင်ခဲ့တာပါကမ္ဘာလှည့်ခရီးသွားတွေအသွားများတဲ့ Las Ramblas လမ်းမကြီးထိပ်က59မီတာအမြင့်ရှိတဲ့ Columbus အထိပ်မှရုပ်ထုကြီးရဲ့ခြေထောက်နားအထိအပေါ်တက်ကြည့်နိုင်ဖို့အတွက်ရေဖိအားသုံးဓာတ်လေကားကိုတက်ခဲ့တာဖြစ်ပါတယ်အဲဒီတော့က59မီတာအမြင့်ကို6မိနစ်လောက်ကြာခဲ့ပေမဲ့ဒီနေ့မှာတော့ဓာတ်လေကားတက်ချိန်ကစက္ကန့်30သားကြာပါတယ်ရှင်ကျွန်မဆုမြတ်မော်ပါ
ဘာစီလိုနာမြို့ကနှစ်တရာကျော်ဓာတ်လေကားတွေအကြောင်းမဆုမြတ်မော်တင်ဆက်ပေးခဲ့တဲ့ကမ္ဘာတစ်လားခီးသွားအစီအစဉ်မှာနားဆင်ကြကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA မြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးအင်္ဂါညရဲ့နောက်ဆုံးရသတင်းအချင်းချင်းကိုမတ်ခင်လေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
နေပြည်တော်အချင်းထောင်မှာနှစ်ရှည်ထောင်ဒဏ်ကြခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုထောင်တွင်းကနေတခြားတင်ရတစ်ခုကိုပြောင်းရွှေ့လိုက်တယ်လို့နှီးဆက်တဲ့သတင်းရင်းမြစ်တချို့ကပြောပါရယ်လက်ရှိပြည်ထောင်တွေကိုဆိုင်းငံ့ပြီးနေပြည်တော်ကဒုတိယဝန်ကြီးတွေနေထိုင်တဲ့နေရာတစ်ခုကိုနေအိမ်အကျယ်ချုပ်ပုံစံနဲ့ပြောင်းရွှေ့လိုက်တာလို့လည်းသတင်းတွေထွက်ပေါ်နေတဲ့အပေါ်အတီးပြုတ်နိုင်မှုအတွက်စစ်ကောင်စီပြောခွင့်ရကို VOA ကအကြိမ်ကြိမ်ဆက်သွယ်ခဲ့ပြီးမှဖုန်းကင်ဖြေကြားခြင်းရှိသေးပါဘူးဒေါန်ဆန်းစုကြည်နဲ့နီးစက်တဲ့အတိုင်းဝိုင်းကတဦးကတော့ဒေါန်ဆန်းစုကြည်ကိုတနင်္လာနေ့ကစပြီးနေအိမ်အကျယ်ချုပ်ပုံစံပြောင်းထားတာကြောင့် VOA ကိုအတီးပြုတ်မဲ့သူမရှိပေမဲ့အများစုကတော့လက်တလောအတီးပြုတ်နိုင်သေးတဲ့အကြောင်းပြောထားပါဗျာရှင်တလကြာလူမြင့်ကွင်းကနေပြောင်းနေတဲ့တရုတ်နိုင်ငံသားရေးဝန်ကြီးချင်ခင်ကိုနိုင်ငံသားရေးဝန်ကြီးယာရုကနေဒီနေ့ဖယ်ရှားလိုက်ပြီးသူ့အရင်နိုင်ငံသားရေးဝန်ကြီးတာဝန်ယူခဲ့တဲ့ထိတ်တန့်တန်တမန်ဝန်ကြီးကိုပြန်လည်ခန့်အပ်လိုက်ပါတယ်ဘာကြောင့်ဆိုတာကိုတော့တရုတ်အစိုးရပိုင်းသတင်းမီဒီယာတွေကပြောဆိုသွားခြင်းမရှိပါဘူးတရုတ်နိုင်ငံရဲ့အတိုင်းဝိုင်းမှာပုံမှန်လင်းလင်းပြောဆိုတတ်တဲ့တက်တစ္ဆာအလားအလာရှိတဲ့ခေါင်းဆောင်တဦးဖြစ်သတ်မှတ်ခံထားရတဲ့ချင်းကန်ကိုနိုင်ငံသားဝင်ကြီးဖြစ်ကနေဖယ်ရှားလိုက်တာနဲ့ပတ်သက်လို့ထင်ကြေးအမျိုးမျိုးပေးဝေဖန်ပြောဆိုနေကြပါတယ်ယူကရိန်းနိုင်ငံကနျူကလ িয়ার ဓာတ်ပစ်ဆက်ရုံရဲ့ပတ်ဝန်းကျင်မှာအင်အားပြင်းမိုင်းတွေကိုအပြည်ပြည်ဆိုင်ရာအမှုမြွှေဆွမ်းရင်အေဂျင်စီ IAEA ကတွေ့ရှိခဲ့တယ်လို့ပြောပါတယ်IAEA ရဲ့ထုတ်ပြန်ချက်ထဲမှာတော့အဲ့ဒီမိုင်းတွေကိုတနင်္ဂနွေနေ့ကစက်ရုံရဲ့အတွင်းပိုင်းနဲ့အပြင်ပိုင်းမှာရှိတဲ့အတားဆီးတွေကြားကဂျားခံစုံတစ်ခုမှတွေ့ခဲ့တယ်လို့ပြောပါတယ်။ဥရောပရဲ့အကြီးဆုံးနျူကလ িয়ার ဓာတ်အားပစ်စက်ရုံဘေးကင်းလုံခြုံရေးအတွက် IAEA ကထပ်ခါတလဲလဲသတိပေးထားပါတယ်ရှင်
။တင်ပြချက်တွေကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါညရဲ့ VOA မြန်မာဘာသာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘက်စတိုဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးပြည့်ရဲ့နေရခတ်သိမ်းကင်းကျင်းပြီးတော့လိုရာဆန္ဒပြေဝကြပါစေရှင်။ကျွန်မအလေးပါပါ
This program has come to you from the Voice of America, Washington.